Welcome to the Voice of America in Burmese.
Mingala nya chama to ta shin mya shin. VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ် February 9ရက်အင်္ဂါနေ့ညပိုင်း 9:30 အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 51နဲ့လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဟောပါဒီကနေ့ညပိုင်းစီစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မွတ်စလင်နိုင်ငံ9နိုင်ငံကလူတွေကိုပြည်ဝင်ခွင့်မပေးဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်နဲ့ပတ်သက်လို့ပြည်အောင်စုယူကန်တရားရုံးတစ်ခုမှာဒီကနေ့ကြားနာမှာဖြစ်ပါတယ်။အာဖဂန်နိုင်ငံကာဘူးမြို့တော်ကတရားရုံးချုပ်အနေနဲ့အစ်ကန်ဘုံခွဲတက်ခတ်မှုကြောင့်လူ20ထက်မနည်းသေဆုံးသွားပါတယ်။ဒီလိုထိတန်းရောက်နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်နေသူကြီးညာပေးမှာပါ
။ကောင်းပါပါရှင်။ရှခိုင်ပြည်နယ်ရင်းကလူအခွင့်ရေးချုပ်ဖောက်မှုတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုအထိဖြစ်နိုင်တယ်ဆိုတဲ့ကုလကိုယ်စားလှယ်ရဲ့ပြောဆိုချက်ကိုမြန်မာအစိုးရဘက်ကဘယ်လိုတုံ့ပြန်လိုက်ပါသလဲ။
ဒီလိုမျိုးဆိုတော့ကြည်ရ very very serious ပါမတမ်းမတာဒီတို့တော်တော်ပြင်းထန်ပါတယ်အဲ့တော့တို့တကယ်တမ်းဆိုဆိုရဆိုရနေတော့ it's not enough for it ဒါဒီကို
မြန်မာနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးကျော်စေရပါရှင်အပြည့်စုံကိုတော့မကြာခင်ကြားမှာပါဒါအပြင်ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံခေါင်းနေတဲ့ကျွန်းတစ်ခုစီပြောင်းမင်းရချမဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့စီစဉ်ပေါ်တုံ့ပြန်ဝေဖန်နေကြတဲ့တဲ့တွေနဲ့အတူပြည်ထောင်စုငြိမ်းချမ်းရေးညှိလာခံပြင်ဆင်နေကြတဲ့အကြောင်းနဲ့ဒိုနယ်ထရမ့်ရဲ့ရွေးကောက်ပွဲကိရီတွေဆက်ပြီးတော့အကောင့်ဖဲဖော်လာနေတဲ့အကြောင်းတွေကိုလည်းကြားဖို့ရှိပါတယ်ဒုတိယပိုင်းနိုင်ဝတ်မှာတော့အမေရိကန်နိုင်ငံရင်းနဲ့တိုက်ရိုက်လေလံဆွေးနွေးခံကုန်တာဆင်ကြရမှာပါခုရင်ဆုံးတော့ဒီကနေ့ညထိတ်တန့်ရောက်တဲ့တွေကိုကိုအောင်လင်းဦးနဲ့မှတင်ပြထိုက်တို့ကပြောပြပေးကြပါအောင်ရှင
်မွတ်စလင်နိုင်ငံ9နိုင်ငံကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်ထောင်စုကလက်ခံနေတဲ့အစီအစဉ်တွေကိုဆန့်ကျင်ထားဖို့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကြောင့်ဥပဒေကြောင်းအရအခြေတင်ဖြစ်နေရတယ်နဲ့ပတ်သက်လို့ရှောက်လက်ချက်တွေကိုပြည်ထောင်စုယူကန်တရားရုံးတစ်ခုမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်တရားရေးဝန်ကြီးဌာနရဲ့ရှောက်လက်ချက်မှာတော့သမ္မတရဲ့အမိန့်ဟာအမေရိကန်ပြည်ထောင်စုကိုနိုင်ငံသားတွေဝင်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လုပ်ပိုင်ခွင့်အရဥပဒေနဲ့ညီဆောင်ရွက်ခဲ့တာဖြစ်တဲ့အကြောင်းဖော်ပြထားတာပါသမ္မတရဲ့တမ်းမြင့်မိန့်ကိုပြည်ထောင်စုတရားသူကြီးတူကစံငန်းခဲ့တာမှားယွင်းတဲ့အဓိပ္ပာယ်ဖွင့်ဆိုချက်တစ်ခုဖြစ်တယ်လို့တရားဝင်မှုမရှိဘူးလို့လည်းပြောပါတယ်ဝါရှင်တန်နဲ့မင်းနီဆိုတာပြည်နယ်တွေကတရားလိုဖြစ်တဲ့တရားရုံးကိုတင်သွင်းတဲ့အမှုမှာပြည်နယ်ပေါင်း15ခုကရှင်းနေချုပ်တွေအမေရိကန်လူမှုခွင့်ရေးတမကနဲ့ကုမ္ပဏီပေါင်း100နီးပါးလို့ကလည်းဝန်ဝင်ထောက်ခံခဲ့ကြတာပါတခြားကုမ္ပဏီများပြားကလည်းသမ္မတရဲ့တမ်းမြင့်မိန့်ကိုထောက်ခံကြောင်းအသေးစိတ်လျှောက်လှဲချက်တွေတင်သွင်းကြပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအောင်နှုတ်ဦးဖြစ်ကြတဲ့ဂျွန်ကယ်ရီနဲ့မက်ဒလင်အော်ဘရိုက်တို့ကတော့သမ္မတရဲ့အမိန့်ဟာတိကျပြင်ဆင်မထားဘဲအကောင့်ထဲပေါ်ခဲ့တဲ့အစီအစဉ်တစ်ခုဖြစ်တယ်လို့ရှင်းရှင်းလင်းလင်းလည်းမရှိဘူးလို့ဝေဖန်ခဲ့တာပါ။ဒါမြင့်မိန့်ဟာအမျိုးသားလူညုံရေးကိုပုံမအားကောင်းစေလိမ့်မယ်လို့သမ္မတထရန့်ကပြောထားပေမဲ့အမိန့်ကြောင့်အမေရိကန်ပြည်ထောင်စုပုံမလုံခြုံမဲ့အစားနိုင်ငံတော်လူညုံရေးကိုထိခိုက်စေတယ်လို့လည်းနိုင်ငံရဲ့ဝန်ကြီးအောင်နှစ်ယောက်ကပြောဆိုခဲ့တာဖြစ်ပါတယ်။အီရန်၊ Iraq လီဘီးယား၊ဆိုမာလီယား၊ဆူဒန်၊ဆီးရီးယားနဲ့ယမန်နိုင်ငံတွေကခီးသွားနေတဲ့ဒုက္ခသည်တွေအားလုံးပြည်ဝင်ဝန်တားမြစ်လိုက်တဲ့သမ္မတရဲ့အမိန့်ကိုတော့ပြီးခဲ့တဲ့တောက်ချာနေ့မှာပဲဝါရှင်တန်ပြည်နယ်တရားစီရင်ရေး James Roberts ကယာယီဆိုင်ငံ့ခဲ့တာဖြစ်ပါတယ်။
ညောင်အတ္တလန်တိတ်စစ်စာချုပ်အဖွဲ့နေတိုးကိုထောက်ခံတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကထပ်လောင်းအတည်ပြုပြောဆိုလိုက်ပါတယ်။မနေ့တနင်္လာနေ့ကအမေရိကန်စစ်တပ်ဗဟိုကုတ်ကဲရေးဌာနချုပ်မှပြောဆိုတဲ့မိန့်ခွန်းမှာအခုလိုထည့်သွင်းပြောဆိုသွားတာဖြစ်ပါတယ်။နေတိုးအဖွဲ့ကိုခိုင်ခိုင်မာမာထောက်ခံတယ်။ဒါပေမဲ့နေတိုးအဖွဲ့ဝင်တဲ့အားလုံးတို့အနေနဲ့ဝေဖုန်ကြအတိုင်းငွေကြေးထည့်ဝင်ရမှာဖြစ်ပြီးအဖွဲ့ဝင်အများအပြားကငွေကြေးထည့်ဝင်တာမရှိဘူးလို့သမ္မတကထောက်ပြပါတယ်။ဒါဆိုရင်အမေရိကန်အပေါ်မှာမတရားရာကြတယ်လို့လည်းပြောပါတယ်။အမေရိကန်ပြည်ထောင်စုရဲ့တပ်ဖွဲ့တွေကိုသမိုင်းဝင်ငွေကြေးရင်းနှီးမြှုပ်နှံမှုလှုပ်ဆောင်သွားမှာဖြစ်ပြီးလွတ်လပ်မှုကိုကာကွယ်သူတွေနဲ့အတူအမေရိကန်ရပ်တည်နေတယ်ဆိုတာကိုကဘာကိုပြတ်တာမယ်လို့လည်းသမ္မတထရန့်ကပြောဆိုပါရတယ်။အစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုကိုလည်းချေမှုန်းသွားမှာဖြစ်ပြီးအမေရိကန်ပြည်ထောင်စုထဲမှာအစွန်းရောက်အစ္စလာမ်ရဲ့အကြမ်းဖက်မှုကိုဆက်လက်အမြင့်ဖြုတ်တိုက်ဖြတ်သွားမယ်လို့လည်းသမ္မတကကတိပြုပြောဆိုခဲ့ပါရရှင်။
ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကာကွယ်ပြောဆိုနေတဲ့ပေါ်လူခွင့်ရေးလှုပ်ရှားမှုဖွဲ့တွေအမေရိကန်လွှတ်တော်အမတ်တွေအငြင်းစားစစ်ဗိုလ်ချုပ်ကြီးတွေနဲ့တန်တမန်တွေစိုးရိမ်ကြောင်ပြောဆိုကြပါရယ်အမေရိကန်စူပါဘောဘောလုံးပွဲမတိုင်မီတနင်္လာနေ့နေ့က Fox ရုပ်မြင်သံကြားနဲ့မင်းမြန်ငယ်တို့ကရုရှားသမ္မတကိုလေးစားတဲ့အကြောင်းထရန့်ကထပ်မံပြောဆိုသွားတာပါရုပ်မြင်သံကြားစီစဉ်မှာတွေ့ဆုံမင်းမြန်သူဘေးလီအိုရိုင်လီကတော့ရုရှားသမ္မတကိုလူသက်သမားတူဦးဖြစ်ခေါ်ဟောတုံ့နှုံပြီးတံပြန်မေးခွန်းထုတ်ခဲ့ရမှာအမေရိကန်ပြည်အောင်စုမှာလည်းလူသက်သမားတွေတပုံကြီးရှိနေတာကြောင့်အပြစ်ကင်းတယ်လို့ပြောနိုင်ရလားဆိုပြီးသမ္မတထရန့်ကတုံ့ပြန်ခဲ့ပါတယ်။ရုရှားဆွေကတော့ပြင်းထန်တဲ့စကားလုံးနဲ့တုံ့နှုံပြောဆိုခဲ့တဲ့ပေါ်လက်ခံနိုင်စရာမရှိကြောင်းနဲ့ Fox ရုပ်မြင်သံကြားကတောင်းပန်မှုလည်းတောင်းဆိုခဲ့ပါတယ်။သမ္မတထရန့်က တော့ရုရှားသမ္မတပူတင်အကြောင်းသူမသိသလိုရုရှားနဲ့တစုံတရာအပြေးယူလုပ်ထားတာမရှိဘူးလို့ Twitter အင်တာနက်လူမှုကွန်ရက်ကနေဒီကနေ့ပဲပြောဆိုကြတာပါလူကွန်ရက်လို့ရှားမှုဖော်တခုဖြစ်တဲ့ Human Rights Watch ရဲ့ American ဆိုင်ရာတွဲဖက်ညွှန်ကြားမှု Maria McFarlane ကတော့ရုရှားစုရနဲ့ပတ်သက်လို့ Trump ရဲ့သဘောထားမှတ်ချက်တွေပေါ်စိုးရိမ်ကြောင်းနဲ့ရုရှားစုရဲ့လူကွန်ရက်ချုပ်ဖောက်မှုတွေနဲ့ပတ်သက်လို့ American အနေနဲ့ဝေဖန်ပြောဆိုသေးတယ်လို့လည်းပြောဆိုခဲ့ပါတယ်တယ်တော့ Republican Party လူများစုခေါင်းဆောင် Mitch McConnell ကလည်းသမ္မတ Trump ပေါ်ဝေဖန်စရာမရှိမဲ့ရုရှားသမ္မတဟာ KGB ထောက်လှမ်းရေးဝန်ထမ်းအောင်တူဖြစ်တယ်လို့လူရင်းကားတူဖြစ်တယ်လေခေါ်ဝေါ်တုံတုံပြောဆိုခဲ့ပါတယ
်အမေရိကန်သမ္မတ Donald Trump ဒီနှစ်ကုန်ပိုင်းနိုင်ငံတော်ခီးစဉ်အဖြစ်ဗြိတိန်နိုင်ငံကိုသွားတဲ့လာတဲ့အခါမှာဗြိတိန်လွှတ်တော်မှစကားပြောခွင့်ပေးဖို့အခိုင်အမာဆန့်ကျင်တယ်လို့ဗြိတိန်အောက်လွှတ်တော်ဥက္ကဋ္ဌကပြောဆိုလိုက်ပါတယ်ဗြိတိန်လွှတ်တော်မှမင်းကွန်းပြောခွင့်ဟာအလိုလျောက်ရတဲ့အခွင့်အရေးမဟုတ်ဘဲဂုံပြူးမှုတစ်ခုဖြစ်တယ်လို့မနေ့တနင်္လာနေ့ကအောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘာကိုကပြောဆိုတာဖြစ်ပါတယ်ဗြိတိန်ဝန်ကြီးချုပ်ထရီဇာမေပြီးခဲ့တဲ့လကအမေရိကန်သမ္မတအင်ဘီရိုကိုရောက်ရှိစဉ်မှာသမ္မတထရန့်ကိုဖိတ်ကြားခဲ့တာဖြစ်ပါတယ်။လွှတ်တော်မှာစကားပြောခွင့်ရဖို့အတီးပြုတ်ပေးရသူတွေတဲမှာအောက်လွှတ်တော်ဥက္ကဋ္ဌလည်းတဦးအပါအဝင်ဖြစ်ပါတယ်။အမေရိကန်သမ္မတထရန့်အနေနဲ့ဗြိတိန်လွှတ်တော်မှာမင်းကွန်းပြောဖို့အစီအစဉ်ကတော့မရှိသေးပါဘူး။ဒါပေမဲ့လည်းအရင်နိုင်ငံတော်ခီးစဉ်တွေမှာတော့လွှတ်တော်မှာမင်းကွန်းပြောတာကခန္ဓာတစ်ခုအနေနဲ့ပါဝင်တာဖြစ်ပါတယ်။သမ္မတဟောင်းဘရက်ကိုဘာမှလည်း2011ခုနှစ်ကမင်းကွန်းပြောခဲ့တာပါ။ဗြိတိန်နိုင်ငံသားတိတသမာ၈တန်းချော်တို့ကအမေရိကန်သမ္မတထရန့်ရဲ့ဗြိတိန်ခီးစဉ်ကိုဖျက်သိမ်းပေးဖို့အတွက်လက်မှတ်ရေးထိုးတောင်းဆိုကြပါတယ်။တစ်ဖက်မှာလည်းအမေရိကန်သမ္မတလာရောက်မဲ့ခီးစဉ်ကိုထောက်ခံသူတွေရဲ့လက်မှတ်ထိုးလှုပ်ရှားမှုတစ်ခုလည်းတံပြန်ပေါ်ပေါက်နေပြီးအခုဆိုရင်လက်မှတ်ထိုးတောင်းဆိုသူပေါင်း2သိန်းခွဲလောက်ရှိနေပါပြီ။ဗြိတိန်လွှတ်တော်အမတ်တွေလည်းဒီလကုန်ပိုင်းမှာဒီကိစ္စဆွေးနွေးညှင်းခုံရမယ်လို့ခန့်မှန်းရပါတယ်ရှင်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 93239လိုင်းဒိုမီတာ51 kHz 5885စနီတနင်္ဂနွေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာဖဂန်နစ္စတန်နိုင်ငံကာဘူးမြို့တော်ကတရားရုံးချုပ်အဆောက်အဦနေအသေးခံဘုံခွဲတက်ခတ်မှုတစ်ခုကြောင့်လူ20ထက်မနည်းသေဆုံးပြီးနောက်ထပ်40လောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းအာဖဂန်စိုးရတာဝန်ရှိသူတွေကပြောပါတယ်။ဘုံနဲ့တဲ့သူအများစုကတော့တရားရုံးဝင်နေနေဖြစ်ကြပါတယ်။သတင်းသေးစိတ်ချက်လက်တွေဆက်လက်ထွက်ပေါ်နေဆဲဖြစ်ပြီးတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူး။အာဖဂန်နစ္စတန်နိုင်ငံမှာ2009ခုနှစ်ကစလို့အသေးအပြောက်အများဆုံးနှစ်တစ်နှစ်ဖြစ်2016ခုနှစ်ထဲသေဆုံးသူလူပေါင်း3500ပါဝင်ပြစ်ခတ်တွေနဲ့ဆက်နွှဲပြီးဖြစ်ပွားတဲ့သူထွက်တံရုံအကြမ်းဖက်မှုတွေကြောင့်သေဆုံးသူစုစုပေါင်း11400သေဆုံးရှိခဲ့တဲ့အကြောင်းဖော်ပြထားတဲ့ကုလသမဂ္ဂရဲ့နှစ်စဉ်အစီရင်ခံစာထုတ်ပြန်ခဲ့ပြီးနောက်တစ်နေ့မှာပဲတက်ခတ်မှုနဲ့ကြုံခဲ့ရတာလည်းဖြစ်ပါတယ်
ဣသရေလခြေချအင်အားတိဆောက်မှုတွေနဲ့ပတ်သက်ပြီးဥပဒေဒစ်တစ်ခုကိုဣသရေလလွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒီဥပဒေဒစ်နဲ့ပတ်သက်လို့တရားရုံးမှာအပြန်အလှန်တရားရင်ဆိုင်ရဖို့ရှိသလိုဥပဒေကြောင့်ဣသရေလအပေါ်နိုင်ငံတကာရဲ့မကျေနပ်မှုတွေဖြစ်လာစေပါတယ်။ဥပဒေကိုတော့လွှတ်တော်မှာထောက်ခံမဲ60ကန့်ကွက်မဲ52မဲနဲ့အတည်ပြုခဲ့တာဖြစ်ပါတယ်။ဥပဒေမှာတော့ဂျော်ဒန်မြစ်အနောက်ဘက်ကန်ကပါလက်စတိုင်းပုဂ္ဂလိကပိုင်မြေတွေပေါ်မှာဂျူးခြေချအင်အား4000တည်ထားမှုကိုတရားဝင်အတည်ပြုပေးထားပါတယ်။ပါလက်စတိုင်းတို့အနေနဲ့အနောက်ဘက်ကန်ဒေသကိုအနာဂတ်ပါလက်စတိုင်းဒေသအဖြစ်ထားဖို့လိုလားနေတာပါ။အတိုက်ခံလွှတ်တော်အမတ်တွေကတော့ဒီဥပဒေကြမ်းဟာဂါဇာအနောက်ဘက်ကန်ကိုကျူးကျော်သိမ်းယူတာဖြစ်တယ်လို့ပြောဆိုပြီးကန့်ကွက်ပါတယ်။ဒါပေမဲ့အမျိုးသားရေးပြင်းထန်တဲ့ဥပဒေပြုအမတ်တွေကတော့ဒီမြေဟာဂျူးလူတို့နဲ့သက်ဆိုင်မှုရှိပြီးအခြေချအရာတွေတိစောက်ခွင့်လည်းရှိတယ်လို့ပြောဆိုထားပါတယ်။ပါလက်စတိုင်းသမ္မတမာမိုးဆာဘတ်စ်ရဲ့ပြောခွင့်ရတဦးကတော့ဒီဥပဒေမူကြမ်းကမတည်ငြိမ်မှုတွေဗျံပရာဖြစ်တာတွေကိုသာဥတီသွားစေလိမ့်မယ်လို့ပြောဆိုပါတယ်။ဣသရေလဝန်ကြီးချုပ်ကလည်းဒီဥပဒေကိုကန့်ကွက်ကြောင်းထုတ်ဖော်ပြောဆိုထားပြီးဥပဒေအဖြစ်လက်မှတ်မထိုးခင်မှာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပူးပေါင်းဆောင်ရွက်လိုတယ်လို့ပြောဆိုထားပါတယ်ရှင်။
စီးရီးယားဆူရကထောင်နဲ့ချီရဲ့အကျဉ်းသားတွေကိုကွပ်မြက်ပြီးအစုလိုက်ပြုံလိုက်မြုပ်နှံခဲ့တဲ့လောက်ရာဆစ်ရဆွေးမှုနဲ့လူသားတွေပေါ်ကျူးလွန်တဲ့ရာဆွေးမှုတွေကိုကျူးလွန်လာရောက်တဲ့အကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်2011ခုနှစ်ကနေ2015ခုနှစ်တွင်အကျဉ်းသားပေါင်း 9,000 ကနေ 13,000 လောက်ထိတပ်ဖြတ်ခံခဲ့ရတယ်လို့ဒမက်စကတ်မြို့ပြင်မှာရှိတဲ့စစ်တနရာအကျဉ်းတော်မှာကွပ်မြက်မှုတွေရပ်ဆိုင်းသွားပြီလို့ယုံကြည်လောက်ဆရာအကြောင်းရင်းတွေကိုလည်းမတွေ့ရတဲ့အကြောင်းအစိုးရကစာတင်မှာဖော်ပြထားတာပါတပ်ဖြတ်ခံရသူအများစုဟာ စီးရီးယားတမန်ဘရှာအာဆတ်အစိုးရကိုစန့်ကျင်တဲ့အရဲသားတွေဖြစ်ကြောင်းလည်း NST International ကပြောပါရတယ်။စီရင်ခံစားမှုတော့အချင်းထောင်ဆောင်အဟောင်းတွေဖမ်းဆီးခံခဲ့ရသူတွေတရားသူကြီးတွေနဲ့ရှင့်နေတွေအပါအဝင်မျက်မြင်တွေ့ရှိသူလူပေါင်း80ကျော်ကိုမေးမြန်းပြီးပြုစုထားတာပါ။ဂျင်းစကန်တွေအားလုံးကိုတရားလွတ်လပ်တဲ့အခက်အခဲတွေစုံစမ်းစစ်ဆေးခွင့်ပြုဖို့နဲ့အခြေအနေတွေကိုစောင့်ကြည့်ခွင့်ပြုဖို့စီးရီးယားစုရဖို့အပေါ်တိုက်တွန်းရေးကုလသမဂ္ဂလူညွန်ရေးကောင်စီကိုတိုက်တွန်းတောင်းဆိုမှုတွေပါဝင်အကြံပြုတိုက်တွန်းချက်တွေကိုလည်းအစိုးရကစားထဲမှာထည့်သွင်းဖော်ပြထားပါတယ်။စူလိုက်ပြုံလိုက်တပြတ်မှုတွေနဲ့ပတ်သက်လို့နိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုအဖွဲ့တွေကစုဆောင်းပြုစုခဲ့မှုတွေအရင်ဆုံးကအစိုးရကစားတွေကိုတော့စီးရီးယားစုရကပယ်ချခဲ့မှုပါတယ်။အခုနောက်ဆုံးအစိုးရကစားနဲ့ပတ်သက်လို့မှတ်ချက်ပေးဖို့စီးရီးယားနိုင်ငံခြားရေးဝန်ကြီးဌာနကို VOA ကမေးမြန်းခဲ့ပေမဲ့ဖြေကြားတာမျိုးတစုံတရာတော့မရှိခဲ့ပါဘူး။
အိန္ဒိယနိုင်ငံမှာတန်ဖိုးကြီးငွေဆက်ကူတွေကိုဖျက်သိမ်းဖို့ဆုံးဖြတ်ချက်ဟာတိုင်းပြည်စီးပွားရေးကိုတန့်ရှင်းအောင်လုပ်ရမှာမှန်ကန်တဲ့နည်းလမ်းတစ်ခုဖြစ်တယ်လို့အချိန်ကြိုက်ဆောင်ရွက်ချက်တစ်ခုလည်းဖြစ်တဲ့အကြောင်းဝန်ကြီးချုပ်နရင်ဒရာမိုဒီကအခိုက်အမာကာကွယ်ပြောဆိုလိုက်ပါတယ်။ကမ္ဘာမှာစီးပွားရေးဖွံ့ဖြိုးတိုးတက်မှုအမြန်ဆုံးနိုင်ငံတစ်ခုအဖြစ်တရုတ်နိုင်ငံကိုကြော်တက်တော့မဲ့အချိန်မှာဝန်ကြီးချုပ်ကငွေကြေးဖျက်သိမ်းဖို့ဆောင်ရွက်ခဲ့တဲ့အတွက်ဝေဖန်သူတွေကဝန်ကြီးချုပ်ကိုမေးခွန်းထုတ်ခဲ့ကြပါတယ်။အိန္ဒိယရဲ့စီးပွားရေးဖွံ့ဖြိုးမှုဟာတစ်ရာဂိုင်းတို့ညှော်နှဲနိုင်ကြောင်းခန့်မှန်းချက်အတော်များများကအကဲဖြတ်ထားကြတဲ့အတွက်အိန္ဒိယနိုင်ငံဟာထိတ်တန့်နေရာကိုလက်လွတ်ရမယ့်အခြေအနေနဲ့ကြုံရတာဖြစ်ပါတယ်။ငွေကြေးဖြတ်သိမ်းမှုတွေစတင်ခဲ့တဲ့နိုဝင်ဘာလကစလို့ပထမဆုံးအချိန်ဖြစ်လွှတ်တော်မှာဝန်ကြီးချုပ်မိုဒီကပြောကြားထားမှာတော့စီးပွားရေးအခြေအနေကောင်းနေတဲ့အချိန်မှာခက်ခဲတဲ့ဆုံးဖြတ်ချက်တွေကိုချမှတ်ဖို့အကောင်းဆုံးအချိန်ဖြစ်တဲ့အကြောင်းပြောကြားခဲ့ပါတယ်။ငွေကြေးပြတ်လတ်မှုတွေနဲ့အကြီးအကျယ်ကျုံ့ခဲ့ရသလိုဖြတ်သိမ်းလိုက်တဲ့ငွေတွေကိုဘဏ်တွေမှာပြန်လဲလှယ်နိုင်ဖို့ကြိုးစားခဲ့ကြရတဲ့ထောင်ပေါင်းမကစင်ရသားတွေရဲ့အခက်အခဲတွေတိုင်းပြည်ရဲ့လုံသားအင်အား90ရာခိုင်နှုန်းလောက်အလုပ်လုပ်ကင်နေကြတဲ့ပုံတင်မဟုတ်တဲ့လုပ်ငန်းခွင်တွေမှာကြာဆင်းမှုတွေကြုံခဲ့ရတဲ့အစီအစဉ်ကနေရေရှည်အကျိုးကျေးဇူးဘလောက်ခံစားရမလဲဆိုတဲ့အပေါ်မှာတော့စီးပွားရေးပညာရှင်တွေသဘောထားကွဲပြားနေဆဲဖြစ်ပါတယ်ရှင
်ဒီကနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုကိုအောင်လွင်ဦးနဲ့မတင်ကြီးထိုက်တို့ကပြောပြပေးခဲ့တာပါ VOA ကနေအခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနဲ့နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုထပ်တိုက်တင်ပြပေးသွားပါမယ်ရှင်ရှိခိုင်ပြည်နယ်ရင်းကရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချုပ်ဖောက်မှုတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အခြေဖြစ်နိုင်တယ်လို့လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကပြောဆိုလိုက်ပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့အခုလိုဆွဆွဲယုံနဲ့မလုံလောက်ပဲတပ်တွေအထောက်အထားတွေနဲ့ပြန်နိုင်ဖို့လိုအပ်တယ်လို့တုံ့ပြန်လိုက်ပါတယ်။အပြည့်စုံကိုတော့ရှာဖောင်းကတင်ပြထားပါရဲ့ရှင်။
ရခိုင်ပြည်နယ်အတွင်းမှာရှိတဲ့ရိုဟင်ဂျာမွတ်စလင်လူမှုအတိုင်းဝိုင်းပေါ်လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးမကြာခင်ကထုတ်ပြန်လိုက်တဲ့လူအခွင့်အရေးကော်မရှင်နာမင်းကြီးယုံ OHCHR ရဲ့အစီအခံစာပါအထောက်အထားတွေအရဒီလူအခွင့်အရေးချိုးဖောက်မှုတွေဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အခြေဖြစ်လာနိုင်တယ်လို့လူမျိုးရုံးတပ်ဖြတ်မှုတာစီရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်ဒင်းကအင်္ဂါနေ့မှာပြောဆိုလိုက်ပါတယ်ရခိုင်ပြည်နယ်အတွင်းကအစိုးရရဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေ၊စနစ်တကျကျူးလွန်မှုတွေရှိတယ်လို့ဖေဖော်ဝါရီလ3ရက်နေ့ကထုတ်ပြန်လိုက်တဲ့ OHCHR ရဲ့လစ်လာတွေ့ရှိချက်အစီအကံစာထဲမှာဖော်ပြထားတာဖြစ်ပါတယ်။သူတို့ရဲ့မျိုးနွယ်အခြေခံပုံမူတည်ပြီးတော့အခုလိုညင်မနှိမ့်ဆက်ခံရတယ်၊တပ်ဖြတ်ခံရတယ်၊လိင်ပိုင်းဆိုင်ရာစော်ကားခံရတယ်ဆိုရင်တော့ဒါဟာလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့အကြောင်းဒါဟာနိုင်ငံတကာမှာလည်းတော်တော်ကိုဆူဆူဝါးဝါးရာဇဝမှုမြောက်တဲ့အကြောင်းဖေဖော်ဝါရီ6ရက်နေ့မှာထုတ်ပြန်တဲ့ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်ထဲမှာအဒမ်ဒင်းကအဲ့ဒီလိုပြောဆိုထားတာပါ။ဒါတွေဟာအခုချက်ချင်းရပ်ဆိုင်းဖို့လိုတယ်လို့လည်းသူကထားလောင်းပြောဆိုခဲ့ပါဗျ။ဒါပေမဲ့လည်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေစနစ်တကျကျူးလွန်မှုတွေရှိတဲ့ဆိုတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကလူခွင့်ရေးစောင့်တိလည်လာတဲ့အဖွဲ့တွေရဲ့ဆွဆွဲပြောဆိုချက်တွေဟာမကံမှုရှိမရှိတက်တည်အထောက်ထားနဲ့ပြဖို့လူကြောင်းမြန်မာနိုင်ငံသားရဲ့ဌာနအမြဲတမ်းအတွင်းဝန်ဦးကျော်စရာကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ
်ကျွန်တော်တို့ position က very clear ပါဒီလိုမျိုးဆွဆွဲကြတွေက very very serious ပါမတမ်းမတာဒီတို့တော်တော်ပြင်းထန်ပါတယ်အဲ့တော့တို့တကယ်တမ်းဆွဆွဲရဆိုရင်တော့ it's not enough for it ဒါတွေကိုတောက်တာရှိရင်ပြကျွန်တော်တို့ဒီစီဟာဆစ်ဆစ်ပြင်မယ်ဒါကြောင့်တို့ရဲ့ယက်ဒီချက်ပဲဒါယက်ဒီချက်ကခုနပြောတဲ့ဒီလူခွင့်ရေးကော်မရှင်နာမင်းကြီးပြောတဲ့ဒီမှာလည်းဒီတိုင်းပဲနောက်တစ်ခါ Human Rights Watch whatever organization မှာ bear for zero ဖြစ်ဖြစ်ကျွန်တော်တို့တည်းကတော့ကျွန်တော် position မှာအခုစွပ်စွဲချက်တွေအကုန်လုံးဟာတကယ်ကို very very serious ပဲနောက်တကယ်ကိုပြင်းပြင်းထန်ထန်ဖြစ်တယ်အဲ့တော့တကယ်လည်းမှန်နေဆိုရင်ဒါကျွန်တော်တို့ကစစ်ဆေးသွားမယ် ညလုပ်ပါမယ်အဲ့တော့နော်ဒီသူတို့ရဲ့ဒီစွတ်စွတ်ချက်နာမှာတော့ထောက်ထားပါညာတဲ့တဲ့နောက်ကတော့ဆက်ပြီးဘူးတော့လုပ်မှာပေါ့လေသူကပြောနေလို့တော့မလုပ်လောက်ဘူးပေါ့နော
်ဒါအပြင်ရခိုင်ပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးလူအခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့အပေါ်စုံစမ်းစစ်ဆေးဖို့အတွက်အစိုးရကရခိုင်စုံစမ်းစစ်ဆေးကော်မရှင်အဖွဲ့တစ်ခုဖွဲ့စည်းခဲ့ပေမဲ့လည်းလုံခြုံရေးတပ်ဖွဲ့တွေနဲ့လူအခွင့်ရေးချိုးဖောက်မှုတွေပေါ်မှာတေချာလစ်လာစုံစမ်းမှုမလုပ်နိုင်ခဲ့ဘူးလို့လည်းဝေဖန်ထားပါတယ်။ဒါကြောင့်မို့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂကိုယ်စားလှယ်အနေနဲ့ကတော့ဒီအခြေအနေတွေပေါ်မှာနိုင်ငံတကာကစောင့်ကြည့်လစ်လာသူတွေပါတဲ့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်သင့်တယ်လို့တိုက်တွန်းထားပါတယ်။ဒါနဲ့ပတ်သက်လို့မြန်မာနိုင်ငံသားရဲ့ဌာနအမြဲတမ်းအတွင်းဝင်ဦးကျော်စရာကတော့အခုလိုပြောပါတယ
်။အဲ့ဒါကျွန်တော်ဦးပြောရရှင်းတယ်မှာပါလေ။တိကျကျွန်တော်တို့တွေကဒါတွေနဲ့ပတ်သက်ပြီးတော့ဟိုးကနဦးတွေကနေပြီးတော့ဒုတိယသမ္မတနော်တူဦးဆောင်တဲ့ကျွန်တော်တို့စစ်ဆေးကော်မရှင်ကရှိပြီးသားစစ်ဆေးနေသေးတယ်။နော်အဲ့တော့စစ်ဆေးတဲ့လုပ်ငန်းတွေကမပြီးသွားသေးဘူးနော်။အဲ့တော့အဓိကအချက်ကတော့ကျွန်တော်တို့ဒီအခုတို့ဆွဆွဲတာတွေကိုတော်တော်ကိုပြင်ထားပါတယ်။အဲ့တော့ဘာလို့ပြောကျွန်တော်ဓာတ်တွေဦးတယ်တကယ်တမ်းစစ်မှန်သလား။ကျွန်တော်တို့လွယ်တဲ့ဒီရေးဆောင်မှုရှိကျွန်တော်ဘက်ကဒီဘက်ကဒီစုံသမ်းစစ်ဆေးကော်မရှင်ဒါကလည်းသူ့အလို့တော်သူဆက်လုပ်နေတာပဲလေဆက်ပြီးတော့စုံသမ်းစစ်ဆေးမှုလုပ်နေမှာပါ
ရခိုင်ပြည်နယ်အတွင်းကွဲပြားတဲ့လူမှုအတိုင်းဝိုင်းတစ်ခုငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရတဲ့အတွက်အထောက်အကူပေးနိုင်မဲ့အခြေအနေတရမဖန်တီးပေးနိုင်ခြင်းရွှေဂျာမွတ်စလင်လူမှုအတိုင်းဝိုင်းပေါ်ခွဲခြားဆက်ဆံတဲ့မူဝါဒနဲ့ကျင့်သုံးတွေရေရှည်ကလေးကကျင့်သုံးလာခြင်းနဲ့ဟိုးရင်ကလေးကနက်နက်ရှိုင်းရှိုင်းအမြင့်တွဲနေတဲ့နောက်ခံအကြောင်းရင်းတွေအပေါ်ကူဖြစ်ရှင်းဖို့စောင့်ဆိုင်ဖို့အချိန်မရှိတော့ဘူးလို့လည်းလူမျိုးတုံးတပ်ဖြတ်မှုတားဆီးရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်အဒမ်ဒင်းကပြောဆိုထားပါတယ်ရှင်
ရှာဖောင်တင်ပြတော်ရပါရှင်ခုတစ်ဆက်တည်းဘင်္ဂလားဒေ့ရှ်အစိုးရကရိုဟင်ဂျာဒုက္ခသည်တွေကို200ပြောင်းရွှေ့မယ်ဆိုတဲ့သတင်းဖက်ဆက်ရအောင်ပါဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိနေတဲ့တိမ့်နဲ့ချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုဝေးလံခေါင်းတည်တဲ့ကျွန်းတစ်ခုစီရွှေ့ပြောင်းနေရချထားမယ်ဆိုတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်နဲ့ပတ်သက်လို့လူအခွင့်အရေးအဖွဲ့တွေကပြင်းပြင်းထန်ထန်ကန့်ကွက်ဝေဖန်နေကြပါတယ်ရေကြီးရေရှမ်းမှုတွေနဲ့မုန်တိုင်းအာဏာပါကျုံ့ရလက်ရှိတဲ့ဘင်္ဂလားဒေ့ပင်လယ်အော်ထက်ကလူသူအသွားအလာမရှိတဲ့အဲဒီကျွန်းကိုအတင်းအဓမ္မရွှေ့ပြောင်းခရမှာကိုဒုက္ခသည်တွေကလည်းစိုးရိမ်ထိတ်လန့်နေကြပါတယ်မခင်ဖြူတွေကတင်ပြထားပါတယ်ရှင
်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေတဲ့ရိုဟင်ဂျာဒုက္ခသည်တိမ့်နေချီကိုဘင်္ဂလားပင်လယ်အော်တွေကဝေးလံခေါင်းတည်တဲ့ကျွန်းတစ်ခုစီရွှေ့ပြောင်းနေရချထားမယ်အကြောင်းဘင်္ဂလားဒေ့ရှ်အစိုးရကညင်ညာပြီးတဲ့နောက်လူခွင့်ရေးအဖွဲ့တွေကဒီကိစ္စအပြင်းထန်ကန့်ကွက်ဝေဖန်နေကြတာပါရေကြီးရေရှမ်းမှုတွေနဲ့သဘာဝဘေးအန္တရာယ်ဆိုးတွေကြာရောက်လို့ရှိတဲ့အဲ့ဒီကျွန်းကိုဒုက္ခသည်တွေရွှေ့ပြောင်းလိုက်မယ်ဆိုရင်လူခွင့်ရေးချိုးဖောက်မှုတွေအကြီးအကျယ်ကျုံရနိုင်ပြီးတော့လူသားချင်းစာနာမှုအကူအညီလိုအပ်မှုတွေလည်းကပ်ဘေးတစ်ခုလိုစူးစူးဝါးဝါးကျုံလာရနိုင်တယ်လို့လူခွင့်ရေးအဖွဲ့တွေကပြောဆိုနေကြတာပါနိုင်ငံကလူခွင့်ရေးအဖွဲ့ခုဖြစ်တဲ့ Human Rights Watch ရဲ့အာရှရေးရာဒုတိယညွှန်ကြားရေးမှူး Phil Robinson က VOA ကိုအခုလိုပြောပါတယ်
These Rohingya refugees need protection, not a punitive transfer to an island.
ဒီရိုဟင်ဂျာဒုက္ခသည်တွေဟာအကာအကွယ်လိုအပ်နေတဲ့သူတွေပါ။သူကိုပြစ်ဒဏ်ခတ်တယ်လို့မျိုးဘာအသက်မွေးဝမ်းကြောင်းမှုမှမလုပ်နိုင်မနဲ့အသက်ရှင်ဖို့တက်တက်ရုန်းကန်ရမယ့်ကျွန်းတစ်ခုကိုအပေါ့မခံရသင့်ပါဘူး
။ဒါပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဌာနအငယ်တန်းဝန်ကြီးတဦးဖြစ်တဲ့ Sharia Alam ကတော့ဒီကျွန်းကိုလူနေဖို့တင့်တော်တဲ့နေရာတစ်ခုဖြစ်အောင်ဘင်္ဂလားဒေ့ရှ်စစ်တပ်ကစီစဉ်ဆောင်ရွက်သွားမှာဖြစ်ပြီးတော့ဒီစီစဉ်ကိုစတင်ကောက်ထဲဖော်နေပြီလို့ပြောပါရယ်
။ Hatia Tangar Chore she jagay porikhan nikha kore shekhane
လူနေလို့ရတဲ့ကျွန်းဖြစ်အောင်လိုအပ်တာမှန်မှန်များသူတို့ကလုဆောင်ပေးသွားမှာပါ။ပြီးရင်တော့ဒီ Tangar Cha ကျွန်းစီကို Coxet Bazaar နဲ့တခြားနေရာတွေမှာရှိတဲ့ဒုက္ခသည်တွေကိုရွှေ့ပြောင်းနေရချပါမယ်။ဒီရွှေ့ပြောင်းမဲ့အစီအစဉ်ကောက်ထဲဖော်မှုတွေလည်းစတင်နေပါပြီ။
အခုစီစဉ်ဟာမြန်မာနိုင်ငံကနေထွက်ပြေးလာတဲ့ရိုဟင်ဂျာတွေကိုယာယီနေထိုင်နိုင်အောင်စီစဉ်ပေးတာဖြစ်ပြီးတော့မြန်မာဆူရကဒီဒုက္ခသည်တွေကိုပြန်လည်ခေါ်ယူမယ်လို့မျှော်လင့်တဲ့အကြောင်းလဲသူကပြောသွားပါတယ်။တန်ခါချကျွန်းကိုအတိအဓမ္မရွှေ့ပြောင်းခံရမှာကိုဒုက္ခသည်တွေကလည်းအစိုးရနေကြတာပါ
။ဒီနေ့ငါရဆက်ကြွေးကိုရင်းနှောင်းကားပြန်ဆက်ကြွေးလို့ခရရတဲ့တရီးကအရာဘင်္ဂလားဒေ့ရှ်မှာခုမှလည်းပြန်ဆက်ကြွေးလာတာ။ဒီ
နေ့ကကျွန်တော်တို့အသက်လူကြီးတွေပြေးခဲ့ရတာပါ။ကိုစတေအများစုနေထိုင်တဲ့ဒီနိုင်ငံမှာကျွန်တော်တို့အတွက်အကာအကွယ်ပူရလိမ့်မယ်လို့ယုံကြည်ပြီးတော့ထွက်လာခဲ့တာပါ။ဒါပေမဲ့အခုတော့ဝိလန်ခေါတီလာတဲ့ကျွတ်တခုကိုကျွန်တော်တို့ကိုပို့မယ်လို့ပြောနေပါတယ်လို့ဆိုပြီးတော့ Cox's Bazaar ခရိုင်ကဒုက္ခသည်တူဦးဖြစ်တဲ့ Mohammed Elias ပြောသွားတာပါ1990ပြည်လွန်နှစ်တွေကစလို့မြန်မာနိုင်ငံအတွင်းစီးပွားရေးကြက်တဲမှုတွေနဲ့မြန်မာစစ်တပ်ရဲ့လူခွေရေးချိုးဖောက်မှုတွေကြောင့်အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်9000ကျော်လောက်ရှိလိမ့်မယ်လို့လူခွေရေးအဖွဲ့တွေကခန့်မှန်းထားပါတယ်ကုလသမဂ္ဂကလည်းရခိုင်ပြည်နယ်အတွင်းရိုဟင်ဂျာမွတ်စလင်တွေအပေါ်မှာမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့လူခွေရေးချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိနေခဲ့တဲ့ဆိုတဲ့အစိုးရကစားတစားကိုတိတ်မကြခင်တုန်းကထုတ်ပြန်ခဲ့တယ်လို့ဒီချင်တွေနဲ့ပတ်သက်ပြီးတော့အမေရိကန်တကယ်ချာရေးဝန်ကြီးဌာနကလည်းအထူးဆိုရင်တဲ့အကြောင်းထုတ်ဖော်ပြောဆိုထားပါတယ်။အမေရိကန်ဆိုရတဲ့အနေနဲ့မြန်မာနိုင်ငံရဲ့လူခွေရေးအခြေအနေတွေနဲ့ပတ်သက်လို့ဆက်ပြီးတော့ဖိအားပေးသွားဖို့လိုအပ်တယ်လို့မြန်မာရေးလှုပ်ရှားသူဦးစာဒီကပြောပါတယ်။
the U.S. government should have a very strong pro-human rights, anti-crimes against humanity.
ဒီမှာဆွေးခဲ့တဲ့ဒီမှာရတဲ့ချစ်တွေ့ဆက်ဆံရပါဘူးခွေရေကိုအခိုင်အမာထောက်ခံအားပေးပြီးလူသားမှုအပေါ်ကျူးလွန်တဲ့ရာဇဝတ်ပြစ်မှုတွေကိုဆက်ကျင်တဲ့မူဝါဒတွေကိုကင်ဆယ်လုပ်ဆောင်တင်ပါတယ်လူခွေရေတဲ့ပတ်သက်လာရင်အမေရိကန်ဆွေးရဟာမြန်မာဆွေးရအပေါ်မှာထိရောက်ရောက်ပြားပေးနိုင်တဲ့အဓိကကျတဲ့နိုင်ငံကြီးတစ်ခုပါအခု Trump အဆိုရအစ်အနေနဲ့လည်းလူခွေရေကိစ္စကိုချက်လက်ထားတာမျိုးမဖြစ်ဖို့ကျွန်တော်တို့ပြောလိုက်ပါတယ်လို့ဆိုပြီးမြန်မာရေးတက်ကြွလှုပ်ရှားသူတို့အဖြစ်တဲ့ဦးစားလီပြောသွားတာပါပြည်ခဲ့တဲ့အောက်တိုဘာလ9ရက်နေ့နောက်ပိုင်းဒီရခိုင်ပြည်နယ်မြောက်ပိုင်းမှာအချက်ဖတ်တိုက်ခိုက်သူတွေကိုရှာဖွေနေတဲ့နေပြည်တော်ရှင်းလင်းမှုတွေအထွေမြန်မာစစ်တပ်ရဲ့လုံခြုံရေးတပ်ဖွဲ့တွေဟာရိုဟင်ဂျာမွတ်စလင်တွေကိုအစုလိုက်တပ်ဖြတ်တာအုပ်စုဖွဲ့မတရားပြုကျင့်တာအပါအဝင်လူခွေရေချိုးဖောက်မှုတွေကိုအကြီးအကျယ်ကျူးလွန်နေတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူခွေရေအဖွဲ့တွေကဝေဖန်ပြောဆိုနေကြပေမဲ့မြန်မာအစိုးရကတော့ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့မဟုတ်ပါတဲ့အကြောင်းအစစ်တစိုက်ညှင်းဆန်းထားပါတယ်။ဒီဆွဆွဲချက်တွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်တေအထောက်အထားတွေရှိရင်သူတို့ကိုပြောဖို့လဲမြန်မာအစိုးရဘက်ကပြောဆိုထားပါတယ်ရှင်
။မခင်ပြူရေးတင်ပြသွားတော့ပါ VOA မြန်မာပိုင်းကနေအင်္ဂါနေ့ညဘက်သတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ခုတော့ပြည်တော်စုငင်ညာရဲ့ညီလာခံဘလို့ပြင်ဆင်နေကြသလဲဆိုတာတင်ပြပါမယ်။ပြည်တော်စုငင်ကြရဲ့ညီလာခံမှာတနင်္ဂနွေလုံးအဖြစ်ရက်လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့အစည်းတွေကိုအထူးဖိတ်ကြားသူများအဖြစ်တက်ရောက်နိုင်ဖို့စီစဉ်နေပြီးအဖြစ်ရက်စာချုပ်မှာအမြန်ဆုံးလက်မှတ်ထိုးဖို့ကိုလည်းတိုက်တွန်းပါရယ်တနင်္ဂနွေလုံးအဖြစ်ရက်စာချုပ်မှာလက်မှတ်မထိုးကြရသေးတဲ့ညွညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတော့အဖြစ်ရက်စာချုပ်မှာလက်မှတ်ထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေတက်ရောက်ဖို့ဆောင်ရွက်နေတယ်လို့ပြောဆိုပါရယ်မှတ်တင်ရေးထိုက်ကစူးစီးတင်ပြထားပါရယ်ရှင်ပြည်ထောင်စုငင်းချမ်းရေးညီလာခံဒုတိယကြိမ်ပင်လုံကိုဒီလကုန်ပိုင်းလောက်ကျင်းပဖို့ရထားပြီးတနင်္ဂနွေလို့အဖြစ်ရရေးစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနိုင်ငံရေးဆွေးနွေးပွဲတွေစတင်မှာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာတနင်္ဂနွေလို့အဖြစ်ရစာချုပ်မှာလက်မှတ်မထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တချို့ကတော့အထူးဖိတ်ကြားထားသူတွေအနေနဲ့တယောက်ခွင့်ပြုမယ်လို့ငင်းချမ်းရေးကော်မရှင်အဖွဲ့ဝင်ဦးနိုင်ငံလင်းကသတင်းတောက်တွေကိုပြောဆိုသွားပါတယ်။
အဲအစီအလမထူရာချက်မရှိသေးတဲ့ဆက်လက်ကိုင်တိုင်းသားအဖွဲ့တွေကိုအထူးပေးကြတဲ့အထူးပေးကြဧည့်သည်တွေအနေနဲ့ဖိတ်သွားမယ်လို့သိရပါတယ်။ဒါပေမဲ့အဲ့ဒီထဲမှာဘသူတွေကိုအထူးပေးကြတဲ့အနေနဲ့ဖိတ်မယ်ဆိုတာတော့ကျွန်တော်သိချာမသိပါဘူး။ကျွန်တော်တို့ကတော့လက်မှတ်အမြန်ထိုးစေချင်ပါတယ်။အခုလိုလက်မှတ်အမြန်ထိုးစေချင်လဲဆိုတော့လက်မှတ်အမြန်ထိုးလို့ရှိရင်ကျွန်တော်တို့အမြန်ဆွေးနွေးခွင့်ရမှာဖြစ်ပါတယ်။
တနင်္ဂနွေလို့အဖြစ်ခတ်ရဆဲရေးစာချုပ်မှာအမြန်ဆုံးလက်မှတ်ရေးထိုးကြဖို့ကိုလည်းသူကတိုက်တွန်းပါတယ်။တနင်္ဂနွေလုံးအဖြစ်ရစာချုပ် NCA မှာလက်မှတ်မထိုးသေးတဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ရဲ့အတွင်းရင်းမှုခုဦးရေကတော့ငင်းချမ်းရေးဆွေးနွေးပွဲကိုအထူးဖိတ်ကြားထားသူတွေအနေနဲ့တက်မတက်ဆိုတာပြောဖို့စောလွန်သေးတယ်လို့တုံ့ပြန်ပါတယ်။
ကျွန်တော်တို့လက်တရားဝင်ဆက်ဆပြီးတော့ဒီလိုအထူးဖိတ်ကြားတာမျိုးဒီလိုဖိတ်ကြားတာမျိုးဆိုရင်ပတ်သက်ပြီးကျွန်တော်ဆီမှာတော့နော်ဆက်ဆပ်ဆောင်ရွက်မှုတစ်စုံတည်းအပြည့်စုံမှုရောဆက်ဆပ်ဆောင်ရွက်မှုတစ်ခုမှမရှိသေးဘူး။ကျွန်တော်တို့ဘာမှပြောပြီးတော့ပြောဆိုတော့ကြောင်းမရှိပါဘူး။တစ်ခါကြားထဲမှာဆက်ဆက်ဆောင်မှုပြောဆိုမှုဝင်နေတဲ့မှုတွေရှိသေးတယ်ကဒီလိုဒီလိုအနေနဲ့တော့ပြလိုက်တာတော့ကျွန်တော်တို့ဆလာပြောရချက်မှမဖြစ်ဘူး။ဒါကတော့ကျွန်တော်တို့ဖြစ်ဖြစ်ရှိပါဘူး
။ပြည်ထောင်စုငင်းချမ်းရေးပူးတွဲကော်မတီ UPDJC ကဆုံးဖြတ်ထားတဲ့အထူးဖိတ်ကြားထားသူတွေအနေနဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံဒုတိယကြိမ်ပင်လုံမှာဘလို့အခန်းကဏ္ဍကပါဝင်ခွင့်ရမလဲဆိုတာနဲ့ဘဲအဖွဲ့တွေကိုဖိတ်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး UNFC အတွင်းရေးမှူးခူးရယ်ကတော့အပြည့်အစားချုပ်မှာလက်မှတ်ရေးထိုးနိုင်ရေးအခြေအလဲဆွေးနွေးနေတယ်လို့ပြောဆိုပါတယ
်ပါဒါရက်အခုကျွန်တော်တို့ဆက်ဆက်ဆောင်ရွက်နေကြပါနော်ကျွန်တော်တို့ကလည်းအဲ့ဒီလိုအချိန်နဲ့တပြေးညီဖြစ်အောင်လို့လည်းဆက်ဆက်ဆောင်ရွက်နေနိုင်နေပါဒါပေမဲ့ကျွန်တော်တို့အချိန်ကတူညီညီနဲ့ဆောင်ရွက်နေကုပ္ပယ်ကုပ္ပယ်ဟိုအချိန်ပါတယ်ဒီကိစ္စကြီးရပုံမှာရှိကြရတဲ့ဘဝရှိပါတယ်နော်ကျွန်တော်တို့ကတော့အဲ့ဒီလမ်းကြောင်းပေါ်မှာဆိုတာလည်းဆက်ဆက်ကပြောတယ်လို့ကျွန်တော်ပြောတယ်ဟဲ့လို့ပြောကိုယ်တော်လည်းသိနေတဲ့ဘဝရှိပါတယ်အမှတ်တွေချင်းဖြစ်နေဆိုတာကတော့ကျွန်တော်တို့ဖယ်ညှိတာဆောင်မှုပုံမှာရှိပါတယ်နော
် NCA လက်မှတ်ရေးထိုးထားတဲ့တိုင်းနာလက်နက်ကိုင်အဖွဲ့၈ဖွဲ့တွေကတချို့အဖွဲ့တွေကတော့တက်ဆိုင်ရာဒေသတွေမှာလူထုနဲ့နိုင်ငံရေးဆွေးနွေးမှုတွေလုပ်နေပြီဖြစ်ပေမဲ့တချို့လက်နက်ကိုင်အဖွဲ့တွေကတော့ဒေတာရင်းလုံခြုံရေးအခြေအနေကိုအစိုးရဘက်ကအကြောင်းပြကန့်သတ်ထားတာကြောင့်လူထုနဲ့နိုင်ငံရေးဆွေးနွေးပွဲတွေလုပ်နိုင်တဲ့အခြေအနေမျိုးဒီကနေ့အထိမရှိသေးပါဘူးဒီလကုန်ကျင်းပဖို့ရထားတဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံဒုတိယအကြိမ်ပင်လုံမှာတော့ NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေရဲ့လူထုနဲ့နိုင်ငံရေးဆွေးနွေးပွဲကရရှိလာတဲ့အချက်လက်တွေကိုအခြေခံဆွေးနွေးကြမယ်လို့ခန့်မှန်းရပါတယ်ရှင် မတင်ငေးထိုက်တင်ပြတော့တာပါခုတော့နိုင်ငံတကာသတင်းဖက်အလဲပေးပါဦးမယ်
ကုံသွေးဆိုင်ရာသဘောတူညီချက်တွေနဲ့အလုတ်ကန်ကိစ္စဟာ2016ခုနှစ်သမရရွေးကောက်ပွဲကာလအတွင်းလယ်သမားတွေနဲ့ဂုံထုတ်လုပ်သားတွေစိတ်ထဲအကြီးဆုံးကိစ္စနှစ်ခုပါသမရရွေးကောက်ပွဲကိုဒေါ်နယ်ထရမ့်အနိုင်ရခဲ့ရမှာအဲ့ဒီမဲဆန္ဒရှင်တွေအဓိကကဏ္ဍကရှိခဲ့ပါတယ်အခုသူ့ရဲ့သမရတက်တန်းသတင်းနှစ်ပတ်တည်းရောက်လာချိန်မှာတော့အဲ့ဒီမဲဆန္ဒရှင်တွေအကြိုက်ပြောခဲ့တဲ့ရွေးကောက်ပွဲကာလကတိကဝတ်တွေကိုအကောင့်ထဲဖော်မဲ့သူ့ရဲ့အစီအစဉ်တချို့ကိုတည်လာရပါပြီ VOA သတင်းထောက် Kane Farabo ရဲ့သတင်းလွှာကိုကုကြွကျော်သိန်းကပြောပြပါမယ်ရှင်
Windows Sherman လို့ American လေသမားတွေဟာ2016ခုနှစ်သမရရွေးကောက်ပွဲကာလက Pacific ရောက်ဝင်ကုန်သွယ်ရေးသဘောတူညီချက် TPP ကိုထောက်ခံခဲ့သူတွေပ
ါ When trade works the world wins
ကုန်သွယ်ရေးအလုပ်ဖြစ်ရင်ကမ္ဘာကြီးအနိုင်ရတာပါပဲ
ဒါပေမဲ့သမရ Trump တက်လာပြီးတဲ့နောက်ပထမဆုံးလုပ်တာကရွေးကောက်ပွဲကတိအတိုင်း TPP ကနေ American ထွက်ပြစ်လိုက်တာပါဒါက Sherman ကြိုက်တဲ့ကိစ္စတော့မဟုတ်ပါဘူး
Anytime you back out on a trade deal it's not a precedent I like to see sell.
ကုန်သွယ်ရေးသဘောတူညီချက်တစ်ခုကနေထွက်လိုက်တိုင်းမှာအဲ့ဒါဟာကျွန်တော်မြင်ကျင်တဲ့လောက်ရဲ့မျိုးတော့မဟုတ်ပါဘူး
။ရလကတော့ဈေးကွက်တစ်တွေကိုလက်လွတ်ရပြီးပြောင်းနဲ့ဘဲဖို့ဘဲလို့အမေရိကန်လေယာထွက်ကုန်တွေဈေးတက်ကုန်ပါတယ်။ Tamara Nelson ဟာ Illinois ပြည်နယ်လေယာဌာနကတာဝန်ရှိသူတူပါ
။ We would have gained tremendous access to Japan's beef and pork markets through this agreement.And I think we were looking at
the Dubai Trade Deal ကနေဂျပန်အမဲနဲ့ဝက်ဈေးကွက်ကိုအကြီးအကျယ်ဝင်ခွင့်ရမှာပါ။ TPP ကိုအကောင့်တက်ဖို့ပြီးဆိုရင်ပြောင်းတပူရှဲကို10စင်းကနေ35စင်းထိရဖို့ကျမတို့မျှော်လင့်ခဲ့တာ
ပါ။ PhD ဘွဲ့ရလက်သမားတူဖြစ်တဲ့ Sherman ဟာကုန်သွယ်ရေးသဘောတူညီချက်တွေနဲ့နိုင်ငံတကာကုန်သွယ်ရေးအလုပ်လုပ်ပုံကိုကောင်းကောင်းသိပေမဲ့ Trump ကိုမဲပေးခဲ့တာပဲလို့ဆိုတော့
yes
Trump ကိုသူထောက်ခံတာအကျိုးအမြတ်တက်တက်ထက်ပိုတယ်လို့ Sherman ကဆိုပါတယ
် We're conservative people we think government's too big we've got too many regulations we could only see more of them coming from Hillary we could see a more
ကျွန်တော်တို့က conservative တွေပါအစိုးရကတိတ်ကြီးတယ်လို့ကျွန်တော်တို့ယူဆတယ်စီကံတွေတိတ်များလွန်းနေ Hillary သာတက်ရင်စီကံတွေပိုများလာဖို့ပဲရှိတယ်လက်ရှိမှာကိုပြဿနာပေးနေတဲ့ liberal တရားလွှတ်တော်ချုပ်ဖြစ်လာနိုင်ပွဲရှိပါတယ်
Sherman ရဲ့လေကနေတိတ်မဝေးတဲ့နေရာမှာအိမ်သုံးပစ္စည်းတွေထုတ်တဲ့ Maytech ကုမ္ပဏီရဲ့အဆက်ယုံဟောင်းရှိပါတယ်။ George Carney ဟာအဲ့ဒီဆက်ယုံကိုမက္ကဆီကိုကိုရွှေ့သွားတာကြောင့်အလုပ်ပြုတ်သွားခြင်းအထိ20ကျော်အဲ့ဒီမှာလုပ်ခဲ့သူပါ။ NAFTA လို့ခေါ်တဲ့မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ကို Carney ကအပြစ်ဖို့ပါတယ်။အဲ့ဒီအချိန်ကလေးကတည်ငြိမ်တဲ့အလုပ်ရဖို့ကြိုးစားနေခဲ့ရပြီး TPP ကိုအခိုင်အမာဆန့်ကျင်သူပါ
။ Just a bad experience of the NAFTA.left a bad taste in my mouth so I was against it just because of being a trade agreement.
NAFTA ကရခဲ့တဲ့အတွေ့အကြုံကကျွန်တော်အတွက်အိမ်မက်ဆိုးလို့ရှိနေသေးပါ။ဆိုတော့ဒါဟာကုန်သွယ်ရေးသဘောတူညီချက်ဖြစ်တာကြောင့်ကိုပဲကျွန်တော်ကန့်ကွက်ပါတယ်
။ Trump ကလည်း TPP ကိုဆန့်ကျင်ပေမဲ့ပြီးခဲ့တဲ့ရွေးကောက်ပွဲမှာတော့ Carney ရဲ့မဲကို Trump မရခဲ့ပါဘူး
။ He comes off like a babbling buffoon but I think he's doing his job right. I like what he's doing.
သူဆလာတာကပေါက်ခရပြောတဲ့လူပြတ်တယောက်လိုပါပဲ။ဒါပေမဲ့သူ့အလုပ်ကိုသူကောင်းကောင်းလုပ်နေတယ်လို့ကျွန်တော်ထင်တယ်။သူလုပ်နေတာကိုကျွန်တော်ကြိုက်ပါတယ်
။ဒီအချက်ကြောင့်ပဲ Republican သမ္မတလောင်းတယောက်ကိုဘယ်တော့မှမဲမပေးဘူးသေးတဲ့ Carney ကနောက်ရွေးကောက်ပွဲကိုစောင့်နေပါပြီ
။ I could see myself vote for Trump next time.
နောက်တစ်ချိန်တော့ Trump ကိုကျွန်တော်မဲပေးမယ်
။ Windows Sherman ဟာလည်း TPP ကိစ္စမှာ Trump နဲ့သဘောမတူပေမဲ့ Trump ကိုမဲထပ်ပေးနိုင်ခြေရှိတယ်လို့ပြောပါတယ်။ NAFTA သဘောတူညီချက်ကိုဘယ်လိုအပြောင်းအလဲတွေလုပ်လာမလဲ။သမရအနေနဲ့ဘယ်လိုဆက်ပြီးလှုပ်ဆောင်သွားမယ်ဆိုတာတွေပေါ်မူတည်တယ်လို့ဆိုပါတယ်။တစ်ခါတစ်ခါကတိကအောင်ဖြစ်ရပေမဲ့လေသူကသမရဖြစ်နေပြီးနောက်၄နှစ်သွားရတော့မှမို့ဘယ်လိုဆက်ဖြစ်မယ်ဆိုတာကြည့်ကြတာပေါ့လို့လယ်သမားကြီးရှော့မန်ကပြောပါတယ်ခင်ဗျာ
။ကိုကြကြသိန်းတင်ပြသွားတာပါရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုထုတ်လွှင့်မှုတွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ကြပါတယ်။ VOA American အသံရဲ့ဒီကနေ့ညဘက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုတော့ line to meter 2425တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာ
ပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ် February 9ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24 25 30နဲ့50တိတို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းတည်ကောင်းစရာနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ကြားရမှာပါခရော American နိုင်ငံရေးအကြောင်းတည်ကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင်
မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကဒုက္ခသည်တွေနဲ့ခီးသွွားသူတွေကိုယာယီပိတ်ပင်တဲ့သမ္မတရဲ့အမိန့်ထားမမြောက်ဓာတ်မြစ်ခဲ့တဲ့ပြည်ထောင်စုတရားသူကြီးပေါ်မှာသမ္မတဒေါ်လေထွန်းကဒေါသတကြီးပြင်းပြင်းထန်ထန်ထိုးနှက်တိုက်ခိုက်နေပြီးဒါဟုဒီမိုကရက်ရောရီပါဗလီကန်ရောလွှတ်တော်အမတ်တွေကကန့်ကွက်နေကြပါလေအမေရိကန်သမ္မတဒေါ်လေထွန်းနဲ့လွှတ်တော်အမတ်တွေကြားမကြည်လည်တဲ့သဘောထားကွဲလွဲချက်တွေထပ်မံပေါ်ပေါက်နေပြီးအငင်းပေါမှုတွေနဲ့ပတ်သက်လို့ဘဟုတရားရုံးချုပ်ကဆုံးဖြတ်ပေးရတဲ့အခြေအနေကိုရောက်နိုင်ပါတယ်။သမ္မတထရန့်အဓိကပြစ်မှတ်ထားထိုးနှက်နေတဲ့တရားသူကြီးက James Roberts ပါ။စီအေတဲမျိုးခြေစိုက်ပြည်ထောင်စုတရားသူကြီးဖြစ်ပြီးပြည်ဝင်ခွင့်ပိတ်ပင်တဲ့သမ္မတရဲ့အမိန့်ကအမေရိကန်ပြည်ထောင်စုအတွက်ပြင်ဆင်လို့မရနိုင်တဲ့ထိခိုက်မှုတွေချက်ချင်းပေါ်ပေါက်လာနိုင်တယ်ဆိုပြီးသူကဆုံးဖြတ်ခဲ့တာပါ။တရားသူကြီးရဲ့ဆုံးဖြတ်ချက်ကြောင့်အမေရိကန်ပြည်ထောင်စုကိုရောက်လာတဲ့မိသားစုတွေလေးစိတ်မှပျော်ပျော်ရွှင်ရွှင်ဆုံတွေ့ခဲ့ကြပါတယ်။သမ္မတထရန့်ကတော့သူ့အမိန့်ကိုအခုလိုပြင်ဆင်လိုက်တဲ့အပေါ်စိတ်ပျက်တယ်ဆိုပြီး Twitter လူမှုကွန်ရက်ကရေးခဲ့ပါတယ်။ဒီလိုပြင်ဆင်လိုက်တဲ့အတွက်အန်ဒီရှိတဲ့လူဆိုးတွေအမေရိကန်ပြည်ထောင်စုထဲကိုရောက်လာနိုင်တဲ့ဒါဟာသိက္ခူဆိုးဝါးတဲ့ဆုံးဖြတ်ချက်ဖြစ်တဲ့တရားသူကြီးဆိုတဲ့သူရဲ့ဆုံးဖြတ်ချက်လို့သုံးလုံးပြီးအစီအကောင်မတက်တယ်လို့ပြန်လည်ပြင်ဆင်ဖို့လိုမယ်လို့သူကရေးခဲ့တာပါ။ Republican ထက်လွတ်တော်အမတ် Ben Sessions ကတော့အထက်လွတ်တော်တရားရေးဆိုင်ရာကော်မတီအနေနဲ့အကြမ်းဖက်သမားတွေအမေရိကန်ပြည်ထောင်စုထဲရောက်မလာစေချင်တဲ့ဥတီချက်ကိုတော့သဘောတူပါတယ်ဆိုပြီးသူကအခုလိုပြောဆိုသွားတာပါ
and it was a travel ban but it's been done it was done in a
ဒါကခီးသွားလာခွင့်ကိုပိတ်ပင်တာပါအစောပိုင်းသတင်းပတ်တွေမှာလည်းခေတ်ကရဆန်လုတ်ခဲ့တာတွေကိုတွေ့ရပြီးဂျီဟာဒီအကြမ်းဖက်သမားတွေကလည်းဒါကိုအတုံးချပြီးအမေရိကန်ပြည်ထောင်စုဟာမွတ်စလင်တွေကိုဆန့်ကျင်နေတယ်ဆိုပြီးလူသစ်စုဆောင်းပါတယ်ကျွန်တော်တို့ဟာမွတ်စလင်တွေကိုစစ်ဆင်နေတာမဟုတ်ပါဘူ
းဒီမိုကရက်တစ်ထဲလွတ်တော်မှAmy Clarvacher ကတော့ ABC ရုပ်သံကနေအခုလိုဝေဖန်ပါတ
ယ်။ရည
်ရည်လာနဲ့အရန်ကာရောလောက်တာမတူပါဘူး။ဒုက္ခတဲ့အစီအစဉ်ကိုရက်ဆိုင်နဲ့အမိတ်အခြေခံအဖြစ်ထုတ်ပြန်လိုက်ပြီးဆိုကြတဲ့ကတရားရုံးတွေမှာဒီကိစ္စကိုရင်ဆိုင်ဖြေရှင်းရတော့မယ်ဆိုတာလဲအံ့ဩစရာမရှိဘူးလို့ထင်ပါတယ်
။ပြည်တော်စုတရားသူကြီး James Roberts ဟာမက္ကဆီကိုသွေးပါတဲ့အမေရိကန်ဖြစ်တဲ့အတွက်သူ့ရဲ့ Trump တက္ကသိုလ်လိမ်လည်မှုနဲ့ဆွဆွဲခံခဲ့ရတဲ့အမှုမှာတမန်တမန်ရှိရှိမဆုံးပြတ်နိုင်ခဲ့ဘူးဆိုတဲ့သဘောမျိုးသမ္မတထရန့်ကပြီးခဲ့တဲ့နေ့ကသမ္မတယူကော့ပွဲမဲဆွယ်ပွဲတွေအတွင်းမှာလည်းပြောဆိုခဲ့တာပါဒီမိုကရက်ထဲလွတ်တော်အမတ်အေမီကလော်ရာချာကတော့ ABC ရုပ်သံကနေအခုလိုပြောပါတယ
်ဒီသမ္မတဟာဒီလိုပြောတဲ့ဆိုတဲ့အကျင့်ပါနေပါတယ်အစိုးရမှာမန်နိုင်ကြီး၃ရက်အညီအမျှရှိနေတယ်ဆိုတာသူသိဖို့တော့လိုပါတယ
်ဒုသမ္မတမိုက်ပန့်စ်ကတော့သမ္မတဒေါ်နယ်ထရန့်ဟာသူ့စိတ်ထဲရှိတာကိုရှေ့အတိုင်းပြောတတ်တယ်ဆိုတာကိုအမေရိကန်ပြည်သူတွေတီးပြီးသားပါဆိုပြီး ABC ရုပ်သံကနေခုခံကာဝေပြောဆိုသွားပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့ Twitter ကနေရေးသားချက်တွေကအမြင်ကျင့်တယ်ဆိုတဲ့ဝေဖန်ချက်တွေနဲ့ပတ်သက်လို့လည်းသူကအခုလိုပြန်လည်ခြေပါပါတယ
်။ The American people welcome the decisiveness.
Washington မှာရှိတဲ့လူတွေနဲ့ချိုချိုလေးပြောနေဖို့တဲ့တချို့ကိစ္စတွေမှာကဘာနဲ့ဆက်ဆံရေးကောင်းဖို့တဲ့အမေရိကန်ပြည်သူတွေရဲ့လုံခြုံရေးကိုပိုပြီးဦးစားပေးခဲ့တဲ့သမ္မတရဲ့ပြတ်သားတဲ့ဆုံးဖြတ်ချက်တွေကိုအမေရိကန်ပြည်သူတွေကကြိုဆိုပြီးသားပါ
အခုအချိန်မှာတော့သမ္မတရဲ့ပြည်ဝင်ခွင့်ပိတ်ပင်တဲ့အုပ်ချုပ်ရေးအမိန့်ကိုဆက်ပြီးတော့ကျင့်သုံးမလားဆန္ဒမလားဆိုတော့ဘ ഹു တရားရုံးချုပ်ကသာအပြည့်အစုံဆုံးဖြတ်မှာဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုကိုသိန်းထက်ဦးကတင်ပြတော်ရပါရှင်ခုတစ်ခါမှာတော့ထုတ်လုပ်သူမခင်ဖြူထွေးနဲ့အတူကိုကျော်သိန်းစီစဉ်တင်ဆက်တဲ့တိုက်ရိုက်လေးလိုင်းကိုနားဆင်နိုင်ကြပါပြီရှင်
မင်္ဂလာပါခင်ဗျာအင်္ဂါညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေဒီကနေ့ညဆွေးနွေးမယ့်အကြောင်းအရာကတော့
မြန်မာတရားဥပဒေစိုးမိုးရေးဘယ်အခြေအနေဘယ်အဆင့်ရောက်နေပြီလဲဆိုတာကိုဆွေးနွေးကြမှာပါနိုင်ငံတော်တမန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကတရားဥပဒေစိုးမိုးရေးတိုင်းပြည်မှာသိအရေးကြီးတယ်ဆိုတာကိုအလင်းတင်တိုင်းပြောဘူးတာအလုံးသိထားကြမှာပါဆိုတော့အခုအင်္ဂလီပါတီဦးဆောင်တဲ့အစိုးရတက်လာတာတစ်နှစ်နီးပါးရှိပါပြီဒီတစ်နှစ်နီးပါးအစိုးရအဖွဲ့အဖြစ်အုပ်ချုပ်ပြီးတဲ့နောက်ပိုင်းမှာတရားဥပဒေစိုးမိုးရေးအခြေအနေဘယ်လိုရှိပါသလဲလွန်ခဲ့တဲ့တစ်နှစ်နီးပါးကျော်ကတည်းကပိုကောင်းလာပါသလားဒါမှမဟုတ်မပြောင်းမလဲငကိုအတိုင်းရှိနေပါသလားသို့မဟုတ်ပိုပြီးတော့များဆုတ်ယုတ်သွားပါသလားဒါကိုဆွေးနွေးကြဖို့ပါပေးနိုင်ဆွေးနွေးပေးဖို့ဖိတ်ကြားထားသူလူမှတူကတော့ပြည်တော်စုရှိနေများနှင့်ဥပဒေရေးရအထောက်အကူပြုသူများအဖွဲ့ရဲ့ယာယီတာဝန်ခံတရားလွှတ်တော်ရှိနေကြီးဦးကြည်မြင့်ဖြစ်ပါတယ်ကျွန်တော်ကြိုတင်ဖိတ်ခေါ်ထားတဲ့နောက်တူကပြည်တော်စုလွှတ်တော်ဥပဒေရေးရနှင့်အထူးကိစ္စရပ်များလှိလဆန်းစစ်သုံးသပ်ရေးကော်မရှင်အဖွဲ့ဝင်ဦးတင်မောင်ဦးပါကျွန်တော်တို့အခုချိန်ထိတော့ဥတည်မောင်ကိုအဆက်အသွယ်လုပ်လို့မရသေးပါဘူးတို့လိုရင်မူကစ조사ပြီးတော့ဆက်သွယ်နေပါတယ်တိုက်ရိုက်ပေါင်းဆွေးနွေးမဲ့သောတာရှင်တွေရှိပါတယ်မှတ်ချက်ပေးဖို့ဆွေးနွေးထားသူတွေရှိပါတယ်ဆိုတော့အခုတော့ပင်တိုင်းဆွေးနွေးပေးမဲ့သူလူတွေကဒူးဖြစ်တဲ့တရားလူတော်ရှင်နေကြီးဦးကြီးမြင့်ရောက်နေပါပြီမင်္ဂလာပါဆရာတိုက်ရိုက်လမ်းအစီအစဉ်ကနေကြိုးစားပါတယ်ဆိုတော့ဆရာရဲ့သဘောထားကိုအရင်ဆုံးကျွန်တော်တို့ပိတ်သက်တည်အောင်ပြောပြပါအခုအစိုးရလက်ထက်မှာတရားဥပဒေစိုးမိုးရေးဟာပိုကောင်းလာပါသလားငကူအတိုင်းပါပဲလားပိုပြီးတော့များရိုးရော်သွားပါသလားဆရာဘယ်လိုမြင်ပါသလဲခင်ဗျ
ပိုကောင်းမလာတာတော့သိကြပါတယ်ဗျာအဲဒါမဲ့လို့ရုတ်ရော့သွားလာဆိုတဲ့အခါကျတော့အဲအဲ့တူတော့ပြောလို့မရဘူးဗျာဟောကျွန်တော်တို့က practicing lawyer ပေါ့လက်တွေ့လိုက်နေတဲ့အခါမှာတော့တိတ်မချူးချသလိုဖြစ်နေတယ်သူနည်းနည်းပါပါအဟန့်လေးဖြစ်သွားသလိုလိုနဲ့နောက်ကျတော့တဝင်းမြေပြန်ရောက်သွားတာကို loss ဆိုတော့တွေ့နေရပါတယ်ဗျာ
ဟုတ်ကဲ့ပါဆရာဆိုတော့နောက်ပိုင်းမှာကျွန်တော်နောက်ပိုင်းမှာဆရာရဲ့သဘောထားကိုလည်းဆရာရဲ့အမြင်ကိုလည်းကြည့်ကြတာပေါ့လေ။ဘာကြောင့်ပူကောင်းအောင်မလုပ်နိုင်တာလဲ။ဒါလို့တရားဥပဒေစိုးမိုးရေးကြည့်ပါတယ်လို့တဖွားဖွားပြောထားတဲ့ကြားတွေကဒါတကယ်လည်းရေးကြည့်တဲ့ကိစ္စပါ။တခါအဖြစ်အပျက်တွေအခြေအနေတွေဆိုတာလည်းပဲပြီးခဲ့တဲ့သတင်းပတ်တွေပြီးခဲ့တဲ့လပိုင်းတွေမှာကျွန်တော်တို့အားလုံးသိနေကြပါတယ်။သတင်းတွေတောက်လျှောက်လို့ကြားနေရတဲ့အခါကျတော့ဟာလာလူသတ်မှုတွေတခါလူရဲမှုတွေခိုးမှုတွေစသည်အားဖြင့်အဲ့ဒီလူအပြင်ကိုဒီကားသမားတွေကနေပြီးတော့ရန်ရန်ကားကားလမ်းလဲကောင်မှလူတွေရှေ့မှာရိုက်တာနှက်တာဆိုတာတွေရလေပဲကျွန်တော်တို့သတင်းတွေမှာတွေ့နေရဆိုတော့ဘာကြောင့်များပူကောင်းအောင်မလုပ်နိုင်တာလဲဆိုတဲ့အခြေအနေခက်ခဲနောက်ပိုင်းမှာကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးရအောင်ပါအခုကျွန်တော်နောက်ထပ်ရှေ့နေကြီးတူးဖြစ်တဲ့ဦးကျော်လင်းကဆွေးနွေးဖို့အတွက်သူကကျွန်တော်တို့စီကိုအကြောင်းကြားထားပါတယ်ဆိုတော့ရှေ့နေကြီးဦးကျော်လင်းကိုကျွန်တော်ဒီနေ့ဆွေးနွေးသူတယောက်အဖြစ်ဆွေးနွေးပြီးပန်ကြပါရစေ။ဆိုတော့ရှင်းနေကြီးဦးကျော်လင်းကလည်းပဲဝါရင်ရှင်းနေကြီးတူဖြစ်တဲ့အခါကျတော့ဆရာဦးကျော်လင်းရဲ့အမြင်သိပါရစေခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။ကျွန်တော်ဒီအနည်း40ကျော်လို့ကျွန်တော်ဒီမှာဖြတ်သန်းခဲ့။အဲ့ဒါကျွန်တော်ကြည့်လိုက်တဲ့အခါကျတော့ဗျာဒီဒေါက်တာမမုံလက်ထက်မှာဥရီအကျိုးဆောင်ဖွဲ့ဆိုတာထည့်လိုက်တယ်ဗျာ။ရေးရီကကိုယ့်လိုကိုယ်မလုပ်ကြတော့ဘူး။အဲ့ဒီဥရီအကျိုးဆောင်ဖွဲ့ညံ့ကြတော့လောက်ရတယ်။အဲ့ဒီမှာရေးရီချက်လုံးဝညံ့ဖြစ်သွားတယ်။အရင်တော့ရေးရီဘယ်လိုတော်လဲဆိုကျွန်တော်ရေးဘက်ကဘယ်လိုပါပါတယ်ကျွန်တော်ဟိုရတယ်ကွာ။အပကလေးအဖေကတယောက်ကဒီဟိုင်းရန်ဘီကြီးကမှန်ပြီးတော့ပြေသွားအဲ့တော့အများကြီးဖတ်ခါတာဒါပြန်တော့ဆိုရေရက်ဘုရားမနိုင်လဲအခုဆုံးရှူစားအမတန်တော်တွေကခေါ်ပြီးမေးလို့ဒီလိုဂျင်းစုံမှာအမတန်တော်တွေစဉ်းစားလိုက်ပြီးတော့ဘယ်ဟာဖြစ်လဲဆိုတော့တေကံကကြောက်တော့ကကြိုက်ကြီးကမှန်ပြီးတတ်တဲ့အထိကအဲ့လိုဒီကြက်ကျနေတော့စဉ်းစားပြီးတော့တေကံကိုဖော်ထုတ်နေတယ်အဲ့ဒီလူတွေလူကောင်းတွေဦးနေဝင်ကဒီကောင်းတဲ့လူတွေလူရောမလို့ဦးဆိုဖြစ်ဖြစ်ကြည့်တယ်ဗျအဲ့ဒီမှာလူတွေတက်ပုံတာပဲအခုကျတော့ရေရက်ဘုရားလည်းလူတွေနေနေပြီးတော့မှအခုဒီရေကျုပ်စုံတို့အပါအဝင်အခုဒီဥပဒေကိစ္စတွေစိတ်ဝင်စားဆိုကျွန်တော်ဝင်တာပါတယ်ဒါနဲ့သူတို့လူတွေစင်းနေဝင်လာလူတွေသူတို့မွေးထားနိုင်လားအခုလူဝင်လာနေရပြီးတော့လူတွေပြုတ်ကြည့်တယ်ဗျာဘာလို့ကိုလာပြီးတော့တဖက်မခံလို့ဆိုပြီးအဲ့ဒီစတိကြီးဆရာမွေးတဖက်မွေးစတိကြီးရေတဲ့ဖိုးကြီးလည်းပြည့်စည်သွားတယ်ရေတဲ့ဖိုးရဲ့တကယ်တော်တဲ့လူတွေကခန္ဓာအားလည်းမရှိဘူးနောက်ပြီးတော့ဝင်းစာနဲ့ဝန်နန်းနဲ့မမြတဲ့ခါကျတော့လေဝင်းစာကြားထဲမှာသူတို့အဂတိလေးစာတွေဖြစ်ကုန်ပြီးတော့အခုခါကျတော့ဗမာပြည်အချိန်ကြီးရယူရင်းတယ်လို့အဲ့ဒီတော့ဘုရားယူရင်ဟိုတရားဥပဒေစိုးမိုးလေးယူရင်းတော့ပါလေခင်ဗျာ
ဟုတ်ကဲ့
တို့ကြိုးပြောပါရစေဟုတ်ကဲ့
ဟုတ်ကဲ့ပါဆရာလိုင်းပေါ်မှာဆက်နေပေးပါကျွန်တော်ဒိုင်းဆွေးနွေးမဲ့သွားရရှင်နေဖိတ်ခေါ်ပါမယ်ပထမဦးစုတယောက်ကဒီအမေရိကန်ပြည်ထောင်စုမီနီဆိုတာပြည်နယ်မှာနေထိုင်တဲ့ကိုကျော်စိုးပါကိုကျော်စိုးပေါ်ရမြင်ဆွေးနွေးပါခင်ဗျာအလိုရင်တူရှင်ကိုကျော်စိုးဟုတ်ကဲ့ကိုကျော်စိုးကြားပါလားဟုတ်ကဲ့
ကြားရတယ်
ဟုတ်ကဲ့ကိုကျော်စိုးပေါ်ရမြင်ဆွေးနွေးပါခင်ဗျာကြားပါလေအာ
ဟုတ်ကဲ့ဒီအခုလုံးပြောတော့ဘုရားရှင်အကြီးကြီးတို့ဒီတရားဥပဒေစိုးမိုးရေးကတော့တိတ်မတိုးတက်လာဘူးဆိုတာတော့ဒါလက်ခံပါတယ်အဲ့နောက်တစ်ခုကဒီမှာလေဟိုအစင်းနဲ့ဒီမှာဒီလုံကြုံရေးပိုင်းဆိုင်ရာမှာဒီဟိုဟာစစ်စင်းဥပဒေပေါ့ဗျာအဲ့ဒီဥပဒေကိုအစင်းရလက်မခံတဲ့ခါကျတော့လုံကြုံရေးပိုင်းကလည်းသူကဒီဒါတောင်းလုံကြုံရေးကိုမပေးနိုင်ဘူးဆိုတဲ့ပုံစံမျိုးနဲ့သူကလည်းလက်ပြလက်ပြဟိုထောက်ပြလိုက်တဲ့ပုံစံမျိုးပေါ့ဗျာ
အဲ့တော
့သူတို့ဟိုယောက်ျားထဲမှာအစံမပြေတဲ့သဘောမျိုးကိုဟိုနည်းနည်းလေးပုံပေါ်သွားတဲ့သဘောပေါ့ဗျာဒါအဲ့လိုပြောချင်ပါလား
ဟုတ်ကဲ့ပါကိုကျော်စုကျေးဇူးတင်ပါတယ်ကျွန်တော်တို့ပင်နယ်ဆွေးနွေးပွဲဖိတ်ခေါ်ထားတဲ့ဦးတင်မောင်ဦးဒီလိုင်းပေါ်ရောက်ပါပြီဆရာဦးတင်မောင်ဦးကြားပါလားခင်ဗျာ
ပါပါရ
်
ဟုတ်ကဲ့ကျွန်တော်တို့အစီအစဉ်ဆက်ပြီးတော့မဟုတ်လို့ရှားကိုကျွန်တော်မိကုန်းတစ်ခုနဲ့အရင်ဆုံးဆက်ပြစီလက်ရှိမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးကပိုကောင်းလာပါသလားငကူအတိုင်းပဲလားရုတ်ရော့သွားပါသလားဆရာဘယ်လိုတော့ထင်ပါလဲခင်ဗျာ
လက်ရှိရှိနေပိတ်တယ်ဆိုတော့တကယ်လို့တရားဥပဒေစိုးမိုးရေးကကြာပြင်းတယ်လို့ပြောလို့ရပါတယ်အဲ့ဒီလိုကြာပြင်းနေဆိုတာကိုလက်ရှိအုပ်ချုပ်ရေးဆိုရဖို့မှာတာဝန်ရှိတဲ့သူတွေတို့တော့ပြောရတယ်ပဲကြားနေရတာပေါ့နော်အဲ့ဒီကျွန်တော်မြင်ရတော့ဒီကြောင့်ရေစုံမှုကြီးချပြီးပြီဒီကောင်းတဲ့ခြေကြီးမှာဖြစ်လာတာမဟုတ်ဘူးကျော်လည်းပြတ်မှတ်ဖို့ကျော်လည်းအချိန်ပြည့်မှာဖြစ်ပါတယ်ဆိုလိုတာကတော့အချိန်တိုပြင်းမှာလည်းတရားဥပဒေစုံမှုကြီးချတာရှိနိုင်တယ်ကာလရှိတစ်ခုမှာလည်းချပြင်းတာရှိနိုင်တယ်ကျော်လည်းပြတ်မှတ်ဖို့ကျော်လည်းအချိန်တိုပြင်းမှာလုံနိုင်တာလည်းရှိတယ်လို့အချိန်ပြည့်ပြီးတော့မှလုပ်ကြည့်ရှိမယ်လို့ထင်ပါတယ်
ဟုတ်ကဲ့ခင်ဗျာဇာဥ်ချင်းမြင်းဇာဥ်တမောင်ရဲ့ဆွေးနွေးချက်ပေါ်ဘယ်လိုသဘောရလဲဒီကိစ္စကအချိန်ယူပြီးလုပ်ရမယ့်အချိန်ဒီမှာရှိနေတယ်ဆိုတာ
အဲအဲ့ဒီဟာကကျွန်တော်လဲဟိုဇာဝါပေါ့တော်တော်များများသဘောတူပါတယ်ဆိုတော့လဲပဲကျွန်တော်တို့ကတိုင်းပြည်ကအဲ့ဒီလောက်အချိန်မပေးနိုင်ဘူးဗျာတိုင်းပြည်ကအများကြီးနာခဲ့တဲ့အခါကျတော့တိုးတက်မှုကိုတိတက်ပို့ပြီးနည်းနည်းဆန္ဒလေးတိုးချင်တာပေါ့ဗျာဒါကြောင့်တိုးတက်မှုနည်းနည်းဆန္ဒရှိအောင်ကျွန်တော်တို့ဝိုင်းဝန်းကြိုးပမ်းရမယ်အစိုးရကခုနကတရားစီရင်မှာတာဝန်ရှိတဲ့လူတွေကတိတက်တော့စူးစမ်းဖို့လိုမယ်ဗျာအဲ့လိုပြောပြီးတော့အချိန်ယူရမယ်ဆိုပြီးတော့ဒီတိုင်းညက်နေတော့လာမဖြစ်ဘူးဗျာတတ်နေတော့လာ
ဟုတ်ကဲ့ခင်ဗျာဒါရေးဆွေးနွေးမယ်တော့ရှိလူကဖေးခေါ်ပါမယ်ဆရာဦးကြည်မြင့်နောက်ထပ်ကျွန်တော်တို့ဆက်ဆွေးနွေးတာပေါ့ရန်ကုန်မြို့ကစလိုက်ပွေကုန်းစလိုက်ဘလူသဘောရပါတယ်တရားဥပဒေစိုးမိုးရေးဘယ်အဆင့်ဘယ်အချိန်ကြီးရှိနေပါလဲ
ဟုတ်ကဲ့တရားဥပဒေစိုးမိုးရေးနဲ့လုံချင်းကိုပြောရမယ်ဆိုရင်တော့နိုင်ငံရေးတမတွဲတော့ပုံမဆိုးရလာတယ်လို့အဲ့လိုပဲမြင်တယ်အဲ့တော့ဘာဖြစ်လို့အဲ့လိုဖြစ်ရတယ်လဲဆိုရင်အခုလက်ရှိအစိုးရကပြည်သူ့အစိုးရအရင်တော့အစိုးရဆိုရင်တော့တမတော်အစိုးရလို့ခေါ်ရမှာပေါ့အဲ့တော့လုံချုံကြီးနဲ့တရားဥပဒေစိုးမိုးကြီးကိုလုပ်ရတဲ့နေရာမှာတရားရုံးကတော့အမင်းရံပဲလက်နဲ့ကင်ဒီရဲ့လက်အောက်မှာပဲရောက်ရောက်သွားတော့တကယ်လို့များလက်နဲ့ကင်ဒီကျွန်တော်တို့တမတော်ဖက်ကတရားဥပဒေစိုးမိုးကြီးနဲ့လုံချုံကြီးကိုလိုလိုလားလားနဲ့မလုပ်သေးဘူးဆိုရင်တော့အစိုးရကလုံနိုင်စွာမရှိပါဘူးဥပဒေအခြေခံပဒေရတော်လကောင်းနောက်ပြီးတော့မှလက်ရှိအနေထားရတော်လကောင်းအဆင်ပြေမှာမဟုတ်ဘူးအဲ့တော့ပြည်သူလုံချုပ်ကြီးကတော့ကျွန်တော်တို့ပြည်သူအစိုးရကိုကျွန်တော်တို့တင်ဖြောက်ထားတဲ့အတွက်ကျွန်တော်တို့အများကြီးလူထုတွေကဟိုဟာတက်နိုင်တင်ရလုံချုပ်ကြီးရတော့ယူဖို့လိုမယ်နောက်တကယ်လို့ပြအစိုးရကစေတနာကောင်းဒီဟိုတပ်မတော်ကစေတနာကောင်းရှိလာပြီးတော့မှအရင်တော့သူတို့အစိုးရကြီးကိုစောခံပြီးတော့မှစိတ်နှလုံးပြောင်းလဲပြီးတော့ကျွန်တော်တို့အစိုးရကိုကာကွယ်ပေးမယ်လုပ်ပေးမယ်ဆိုရင်တော့ပုံမကောင်းလာမယ်။နောက်မဟုတ်ရင်တော့နောက်နောက်ကမှလည်းပဲအထူးသဖြင့်နိုင်ငံရေးဓမ္မတွေတွေ့လို့ပုံမဆိုးရလာမယ်လို့ကျွန်တော်အဲ့လိုပဲမြင်နေတာ
။ဟုတ်ကဲ့စလိုက်ပွဲကုန်းကျေးဇူးအများကြီးတင်ပါတယ်။ဦးတမောင်ဦးကအချိန်ကြီးပူဆိုးလာတယ်လို့ပြောပါတယ်။ဦးကြည်မြင့်ကအချိန်ကြီးကပူတိုးတက်လာတဲ့အချိန်ကြီးမရှိဘူးလို့ပြောပါတယ်။ဆိုတော့ဇာတ်ရုံးနောက်စလုံးကိုကျွန်တော်မေးချင်တာကဇာတ်ဦးတမောင်ဦးခင်ဗျာအခုလက်ရှိဇာဥနာပြောသလိုအချိန်ယူပြီးတော့လုပ်ရမယ်ဆိုတော့အခုလက်ရှိကောတရားဥပဒေစိုးမိုးရေးပို့ပြီးတော့အားကောင်းလာအောင်ထိထိရောက်ရောက်လုပ်နေတဲ့အခြေအနေရှိပါရဲ့လားခင်ဗျာ
ဒီကုလားဒီလိုဖြစ်မှာလို့လေအချိန်ဒီဒီမှာလည်းလုပ်တင်လာပြီးလုပ်ရမယ်အောင်မြအောင်အချိန်ဒီလိုလုပ်တင်လာတယ်လည်းလုပ်ရမယ်ဒါကြောင့်ဒီကိစ္စမှာဒီနေ့ဒီနေ့ဒီရှင်ဒီသားကြောင့်ရတော့ဒီလူတွေကလူပြီးအဖြစ်ကြီးအဖြစ်ကြီးတွေတရားဥပဒေစိုးမိုးကိုကာလာဖို့လိုပါတယ်သမားတွေဒီလိုတရားဥပဒေစိုးမိုးရေးတာပြောလို့ဒီလိုတရားနာကြည့်လို့ဒီလိုမျိုးအစ်စ်စ်အနေမူရတာဖြစ်ပါတယ်။ဒီရမရေဒီလိုကနေနေဒီလိုလာဖြစ်တယ်။အဲ့တော့ဒီလိုတွေလည်းဒီမှာအဓိပ္ပာယ်ရှင်တွေပညာရှင်တွေသက်သေရာခံရဝိညာဉ်တွေအကြီးကြီးတွေကျွန်တော်ပြည်သူအားလုံးကဒီမိရဲ့တာဝန်ကိုပြုလုပ်ရတယ်။ပြည်သူအားလုံးတရားဥပဒေစိုးမိုးကိုအထူးပြုတဲ့မှာအောင်ရအောင်လုပ်နိုင်လို့ကျွန်တော်ကဒီကလာရယ်ကျွန်တော်အခုကော်မရှင်နေနေတော့ဒါလေးကလုပ်တဲ့ခါမှာကျွန်တော်ကျွန်တော်အမြင်နဲ့လေသူ့ရိုးရိုးလုပ်ကြတယ်ကျွန်တော်ဒီတော်စုအစိုးရအစ်အုပ်ချုပ်ရေးအဖွဲ့အစည်းတွေအလားတူကျွန်တော်တရားစီရင်မှုတွေအဖွဲ့အစည်းတွေငမနေရလက်ထပ်ပါရှိတဲ့ဒီလေးတော်တက်ဆောင်တဲ့အဖွဲ့အစည်းတွေအလားတူအကျဉ်းချုပ်မှာတာဝန်ယူနေတဲ့ဒီမှာဒီတာဂက်တိုင်းကြီးတွေကျွန်တော်တို့လက်ကအုပ်ချုပ်တဲ့အဖွဲ့အစည်းဒီပြည်ကလေးရွှေရီတာအစည်းအဝေးလေးအလားတူကလေးတပည့်မိတွေရတယ်စသဖြင့်ပေါ့ဒါတွေအလုံးပေါင်းစီပြီးတော့တရက်တော့ဖွဲ့ပြီးတယ်ကျွန်တော်ကိုပေါင်းပြီးတော့ကော်မရှင်နဲ့ဆောင်ရွက်ပေးနေပါတယ်
ဟုတ်ကဲ့
ကျွန်တော်ဆောင်ပါတယ်တပည့်တွေအကုန်လုပ်ရတဲ့ကြတော့ အပြင်ပေါ်မှာလည်းဒီလိုလေးတရားဥပဒေကိုလည်းပြောင်းလဲပြတ်မဲ့လာလို့လေလို့ဒီမှာလေအဓိကတော့ပြည်သူအားရတဲ့အဓိကဖြစ်ပါတ
ယ်ဟုတ်ကဲ့ကျောင်းကြီးမြင့်ကျောင်းကြီးမြင့်ကတိုးတက်မှုမရှိဘူးလို့မြင်တော့မတိုးတက်ရအောင်ဘာအခက်ခဲတွေရှိနေသလဲလို့ဆရာမြင်ထားပါသလဲအဓိကကြတဲ့အခက်ခဲဒီနှစ်ချက်သုံးချက်လောက်ပြောပါဆရာ
အဓိကကြတဲ့အချက်ကတော့ဗျာ2008စီကံဥပဒေရတရားစီရင်ရေးကပြီးကြဖြစ်တယ်ဒါလည်းကောင်းပါတယ်သို့တော်လည်းပဲအဲ့ဒီတရားစီရင်ကောင်းတဲ့ပြီးကြစီလို့ဆိုတော့ဒီဘုံကြီးဖြစ်ဖြစ်ဖြစ်ပြီးဆိုရင်လာကောင်းတာတော့အခုဥစ္စာတဝက်ပဲဒီမိုကရေစီကရထားတော့အဲ့ဒါကြီးကကလန်ချင်းနံတော့စီကောင်းလို့တော့တရားရုံးချုပ်တရားသူကြီးတွေကတော့ခု7ယောက်ခန့်အမှာဟော6ယောက်ပဲရှိရ9ယောက်လိုနေအဲ့ဒါကိုအများဆုံးဤသူဒီမိုကရေစီဘက်ကိုလိုလားတဲ့တရားသူကြီးတွေကိုမှန်ကမျှတအောင်လုပ်မယ်တရားသူ9ယောက်ကိုအများဆုံးအသာထုတ်ဖို့လိုတယ်တရားရုံးချုပ်ကြီးကစပြီးစီးနယ်ကမ်းနဲ့တက်မှမှအောက်စစ်စင်ကတက်မှမှအဲအပေါ်ဆုံးကတရားသူကြီးကလည်းကို့အမှုနဲ့ကို့ခြားလက်ပတ်တွေရမ်းနေပြီးတော့6တောင်မှတကားပေါ်တမင်းမိသားကြမှာအမှုကိုတကားပေါ်အဲ့တော့ပဲစီနိုင်တဲ့အခါကျတော့ဘာဖြစ်လာလဲဆိုတော့ဒီအပေါ်တရားရုံးချုပ်ကိုတက်ပြီးအမှန်တရားကြားမှာအလွန်ပင်ပန်းနေသူကြီးပင်ပန်းဆင်းရဲကြတယ်။ဒါကြောင့်တရားရုံးချုပ်ကြီးဟာအင်းအားရှိချင်တဲ့လားဒီမိုကရေစီလိုလားတဲ့လူတို့ကိုအမှန်လုပ်ပေးမဲ့လူတွေနဲ့ဆက်အားဖြစ်နေတယ်။အဲ့လူတွေကလည်းပြောတိုင်းနေပြည်တွေမှာလည်းပဲဒီလိုပဲလူတို့လိုလားတဲ့တရားသူကြီးတွေနဲ့ဆက်ဖြစ်ရမယ်။ဖြစ်ပြီးတော့အဲ့ဒီလိုအင်းနဲ့အားလိုက်ပြည်သူတွေကကိုဒီမိုကရေစီအားသူတွေဘက်ကနေပြီးတော့ဆက်လာပြီးဆိုလို့ရှိရင်တဲ့ဝန်ထမ်းတရားစီဝန်ထမ်းရန်ရာယူတော့ထိုက်တယ်လို့ထိမ့်သွားနိုင်တယ
်။အဲ
့လိုမျိုးပဲနေတရားရုံးချုပ်ကြီးကပြော့နေတယ်။ဟားနေတယ်ဆိုရင်တော့ဘယ်တရားစီကြီးဘလို့မှလုပ်လို့မရဘူးဆိုတော့ကျွန်တော်ကဒီလိုပဲမြင်တယ
်။ဟုတ်ကဲ့။ကျွန်တော်ပြောရတဲ့မှာတရားရုံးချုပ်တရားသူကြီး7ဦးရှိရမှာကို6ဦးရှိတယ်5ဦးတောင်လက်လက်နေတယ်ဆိုတော့ဘာဖြစ်လို့5ဦးတောင်လက်လက်နေပြီ။ဘာဖြစ်လို့အဲ့ဒီ5ဦးကိုအစားတို့မခန့်ထားနိုင်တာလဲခင်ဗျာ
။အဲ့လက်လက်နေတာတော့ပထမ9ယောက်ခန့်ထားတာနေပြီးတော့တယောက်ကဆုံးသွားတယ်မကြခင်ကအဲ့တော့6ယောက်ပဲကြာနေ9ယောက်ကတော့အရင်အစိုးရလက်ချက်တွေကမခန့်တာမခန့်နေဆိုတာကလည်းပဲခုနပြောလို့ပေါ့သူတို့ဒါနဲ့စန့်ကြည့်တဲ့သဘောမျိုးနဲ့စမ်းတာပေါ့ဗျာအခုစမ်းကြည့်တဲ့အခါမနိုင်မနှင်းနေဖြစ်လာပြီဒါကြောင့်မလို့နောက်အစိုးရကအမြန်ဆုံးအသာထိုးရလိမ့်မယ်အသာထိုးမယ်ဆိုတော့လေဒီနောက်အစိုးရမှာဆက်နေတဲ့အခက်အခဲကဘာလဲဆိုတော့အရင်တရားသူကြီးဟောင်းနေကိုပဲခန့်ငယ်တဲ့အစင်လာတော့လုံးဝကိုတရားစီရင်မတိုးတက်ဖဲနဲ့အဲဘယ်လိုပြောမလဲဒီဒုံရင်ဒုံရင်ပဲဖြစ်နေတော့အဲ့ဒီတရားသူကြီးဟောင်းနေကိုသမရာကြီးကအေးမခန့်ကျင်တော့ဘူးဒါတော့သူလူရှားနေတဲ့အတွက်ရှားနေတယ်လို့ကျွန်တော်တို့သိရတယ်
ဟုတ်ကဲ့ပါ
လူရှားတာကိုငင်းငင်းလေးကြာပြီးတော့အသာထိုးပါလို့ကျွန်တော်တို့ကတော့မေတ္တာဆက်ခဲ့ပါတ
ယ်ဟုတ်ကဲ့ပါဒါရိုက်ဆွန်းနေတဲ့တော်ရစင်တွေဆက်ပြီးတော့ဖိတ်ခေါ်ပါမယ်စကိုင်းတိုင်းကန့်ဘလူမြို့နယ်ကဦးစိုးထွန်းဦးစိုးထွန်းတရားဥပဒေစိုးမိုးရေးဘလူအခြေအနေရှိနေပါလဲခင်ဗျဟု
တ်တရားဥပဒေစိုးမိုးရေးပြောမယ်ဆိုရင်ပူဆိုးလာတဲ့ဆရာကြီးကျွန်တော်တို့ဒီကောင်မှာကျွန်တော်ဒီမှာဆိုဘာရီဘောလေးဆိုလောင်ကစားဘောလေးကြာဝတ်တော့ကားဘောလေးကြာနော်ဒီခုနကပြောလို့ဒီလိုလိုဆယ်လေးစိတ်မှာဥက္ကုတ်ဖြစ်တဲ့ကိစ္စဆိုကျွန်တော်ပြေးကြည့်လိုက်တယ်ဒီဥကြည့်လင်းကခေခါကဘာကြောင့်တူလာတဲ့ခီးစဉ်ကကားကိုမလှိလာကြတာလဲပေါ့ညာဒါလေးတွေသူကားငါမရှိခဲ့တော့ဘူးညာအဲဒါမျိုးလေးတွေရှာဖွေနေကြတာပေါ့ကျွန်တော်ဒီမှာဆိုလဲအခုကပီးလိုက်ကြီးလဲငကိုထက်ပိုဆိုးတယ်ဗျာဟိုဝတ်တော့ကကျွန်တော်မိတ်ဆွေရဲ့မိတ်ဆွေရဲ့ကားဆိုရင်အခက်နဲ့သွားနေတယ်ဗျာပါးနေတဲ့နေရာမှာဒီမှာစင်မလန်တို့နောက်တစ်ခါဟွာတို့ကြောက်စိတ်နဲ့ပြေးလာတယ်အောက်ပိုင်းနဲ့ပို့တယ်တစ်ခါကလုံးဝတော့၆လတော့
ဘူးသ
ူနောက်လေးမှာဖိုင်ကနေကော်မလီပုတ်မိတယ်ပုတ်မိတဲ့အချိန်မှာသူကတော့ရှောက်မရှင်းဘူးညမရှင်းဘူးဆိုဒီကားပေါ်မှာသူ့ဆက်ပစ္စည်းတွေပါလာတာပေါ့အဲ့တော့သူကနေပြီးတော့တော့ရှောက်မောင်းပြီးဒီကားပေါ်မှာသူကနဖပြားပို့သူကပါလာတယ်အဲ့ဒါနဲ့ဒီကြောင်းနဲ့တက်လိုက်ရတယ်ဆိုတော့ကျွန်တော်စဉ်းစားနေပြန်ကြားလိုက်ရတယ
်အဲ့ဒါ
ပြောချင်တာကခန်းနဲ့ကော်မလီလေဆိုင်ကနဲ့ကော်မလီလေအားမဟိုပေါ့ဗျာဟိုခြံစားဥပဒေရဲ့ခြံစားကိုမရလိုက်နောက်တစ်ခါခုနပြောသလိုနံပါတ်ကိုမှတ်မိလိုက်လို့တိုင်ရမယ်ဆိုရင်လည်းတကယ်ကားပိုင်ရှင်လိုင်းစင်းမှန်နမကားပိုင်ရှင်မှလည်းလာရောက်ပြီးတော့ထိခိုက်တတ်ပါတယ
်ဟုတ်ကဲ့ခင်ဗျ
ကျွန်တော်တို့အဲဆိုလို့ရဒီဥရီစုမှုရေးမှာကျွန်တော်တို့ဘိုးရောင်မှာလဲ
ဟုတ်ကဲ့ပို့ဆိုးနေတယ်ပေါ့နော်ဟုတ်ကဲ့ပါ
ဦးဇေတ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ
့အားမရဘူးပေါ့ဗျာကျွန်တော်တို့ကတော
့ဟုတ်ကဲ့
ဒီဆိုတော့ကျွန်တော်တို့ကိုယ်တိုင်မဲ့ပေးခဲ့တာ
ပါဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ဦးဇေတကျွန်တော်သဘောထားလေးရှင်းပါပြီခင်ဗျာကျွန်တော်တစ်စစ်ဒေါက်တာတစ်စစ်တက်ပြီးခေါ်ပါမယ်မန္တလေးမြို့ကဦးတန်းမောင်ဦးတန်းမောင်ဘယ်လိုသဘောရလဲ
ဟုတ်ကဲ့ဆိုမင်္ဂလာပါ
ဟုတ်ကဲ့
ဟုတ်ကဲ့ဟုတ်ကဲ့ဦးတီတီတင်လိုက်တဲ့အစိုးရကဗျာဟုတ်လားပြည်သူ့ဘုံမှာတန်းပြော်လည်းမပါလာဘူးအပြည်တည်းရေးရလည်းမပါလာဘူးလေသူတို့နားလည်ပြရမှာဟာလားတီတူတင်လိုက်တာဒီနှစ်ကြီးမှာ2015မှာဘလို့ဆယ်တော်ဘာဟာလားအန်ဒီကနိုင်တော့လဲဆိုတာသူတို့မြင်တယ်လေ
ဒီပေါ်မှာသူတို့နားလည်ပြရမှာပါ။နောက်ဒီစစ်တပ်ထဲမှာလည်းဗိုလ်ချုပ်ခက်ခဲတဲ့စစ်သားတွေလည်းရှိပါတယ်။စိတ်ကောင်းရှိတဲ့လူတွေရှိပါတယ်။နောက်အဲ့ဒါလေးပါ။နောက်ခုဒီသူတိတ်သိမ့်လက်ထက်တုန်းကသူပြောရလေဒီသူ့လက်ထက်မှာဒီထောင်တက်တွေအများကြီးဟိုသူတို့လူမိုက်တွေဂိုင်းကနားတွေဖွဲ့လာတယ်ဖွဲ့လာပြီးတော့နောက်ကအကျိုးကံတဲ့လူရှိတယ်။အဲ့ဒါလည်းမဖန်တီးခဲ့ပါဘူး။အဲ့ဒါမဖန်ခဲ့ပါဘူးအဲ့ဒီဖွဲ့တွေလည်းဟုတ်ကဲ့ထောင်ကျက်တွေတောင်းကျမ်းနေကြလေအခုဖြစ်သွားလဲမန္တလေးအုပ်စုတွေနဲ့ပတ်သက်နေတယ်ဆိုတော့ဟာလာမန္တလေးက
ဟုတ်ကဲ့
အကျိုးအဒီမိုကရေစီလိုလားလို့ရှိတယ်ဒီမိုကရေစီမလိုလားလို့ရှိတယ်လေဒီမျိုးဆိုတာတက်ရမယ်တည်ရမယ်ဆိုတချို့လူကိုရမ်းပါတယ်မှာပါလာတယ်လေဟု
တ်ကဲ့ခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့ဒီစစ်တမ်းတွေဒီပြည်ထဲကပါဝင်ပတ်သက်လိုက်ရင်ပြည်သူပဲပါလိုက်ရင်ကောင်းပါတယ်ကိုကြီ
းဟုတ်ကဲ့ပါခင်ဗျာ
အမြန်သူတို့ပြောင်းလဲခြင်းလုပ်ပေးခြင်းမျိုးလို့ကျွန်တော်ပြောတင်ပါဘူးဟုတ်ကဲ့အခု
ကျေးဇူးများတင်ပါတယ်ဦးတန်ပါဟုတ်ကဲ့နောက်တူကစကိုင်းတိုင်းမော်လိုက်မြို့နယ်ကကိုမျိုးမြင့်ကိုမျိုးမြင့်ကရောဘယ်လိုမြင်ပါလဲခင်ဗျဟ
ောဟုတ်ကဲ့ခင်ဗျာသူပြာဦးရေကိုမျိုးကြီးကတော့လူတို့တိုင်းမရှိနေသေးရဲ့လို့ကျွန်တော်ကမြင်ပါတယ်ဘယ်လိုဖြစ်လို့လဲဆိုတော့ခုလူတွေရဲ့ပုံမှန်မျိုးကသူတို့လူအပ်တဲ့ဟာကိုဆွဲဖို့လောက်ပဲရှိတာခုဒါကြောင့်ဒီလိုပုံမှန်လို့လူတို့ဆောက်ကိုမပြနိုင်ဘူးအဲ့ဘလို့ကမပြနိုင်ဘူးလို့ပြောတယ်ဘာလို့ပါလဲတရားဥပဒေရှင်းရှင်းပြပါဘလို့ဖြစ်လာတယ်လို့
ဟုတ်ကဲ့ကိုမမင်းအတန်တိတ်မကောင်းပါဘူးခင်ဗျာကိုမမင်းဆွေးနွေးချက်ကျွန်တော်ပေါ်ပြီးထင်ပါတယ်ကျေးဇူးအများကြီးတင်ပါတယ်ကိုမမင်းကြီးကျွန်တော်တို့စီကအီးမေးလ်နဲ့ဆွေးနွေးထားတာတချို့လည်းအတီးပေးခြင်းပါတယ်တူကတရားဥပဒေစိုးမိုးရေးထူးခြားပြောင်းလဲမလာပါဘူးတဲ့မောင်တက်တနအမေရိကန်နိုင်ငံကတော့အနော်ဒီဆိုးရတက်လာပြီးတနည်းနည်းပါးရှိတဲ့အချိန်တရားဥပဒေစိုးမိုးရေးဟာဦးသိန်းစိန်ဆိုးရလက်ထက်ထက်ပိုကောင်းမွန်လာတယ်လို့ယူဆမိပါတယ်တဲ့။ဘာကြောင့်လဲဆိုတော့ရတအသွင်ဆောင်ဦးသိန်းစိန်ဆိုးရလက်ထက်တုန်းကပြည်ထရေးကိုစိုးရကကင်ထားပြီးတရားဥပဒေစိုးမိုးရေးတဲ့လူလူစုအကျိုးစီးပွားကာကွယ်ရေးနဲ့နိုင်ငံရေးမှာအထူးအသုံးချသွားတာကြောင့်ပြည်သူတွေပြည်ထနာပေါင်းစုံနဲ့ရင်ဆိုင်ရပါတယ်တဲ့။အခုအနော်ဒီဆိုးရလက်ထက်ပြည်ထရေးကစိုးရလောက်မှမရှိတဲ့ပြင်စိုးရနဲ့ပူးပေါင်းဆောင်မှုအားနည်းပေမဲ့အစိုးရကတရားဥပဒေစိုးမိုးရေးပိုင်းကိုပြည်သူအားတက်တက်နဲ့ဆောင်ရွက်နေရတယ်။ဒါကြောင့်ပြည်သူနဲ့အစိုးရနဲ့ပြည်သူပူးပေါင်းဆောင်မှုအားကောင်းတာကြောင့်အစိုးရဟောင်းတဲ့တာလွန်ကောင်းမှုတွေလို့ယူဆမိပါတဲ့ယူဆမိပါတယ်တဲ့ဆရာဦးတမောင်ဆွေးနွေးတာနဲ့အလားတူတူပါတယ်ရန်ကုန်ကဦးမြင့်စိုးကတော့တရားဥပဒေစိုးမိုးမှုမရှိရင်အစိုးရကိုပြင်မြင်ရမယ်တရားဥပဒေစိုးမိုးမှုမရှိရင်မတည်မငြိမ်ဖြစ်မယ်အပိုင်းတစ်ပိုင်းရှိတယ်တဲ့ပြစ်မှုကျူးလွန်တဲ့အပိုင်းရယူထိန်းသိမ်းတဲ့အပိုင်းဆိုတော့သူကတော့ပြစ်မှုကျူးလွန်တဲ့အပိုင်းမှာလည်းပဲတမင်ကျူးလွန်တာကျူးလွန်မှုကျူးလွန်ပြစ်စင်တာတွေကိုတွေ့ရတယ်လို့ပြောပါတယ်ဥပဒေထိန်းသိမ်းတဲ့အဖွဲ့အစည်းတွေမှာရဲတပ်ဖွဲ့ဟာနှိကွေးစွာကင်တန်နေတာထင်ရှားပါတယ်ဒါကြောင့်တရားဥပဒေစိုးမိုးမှုအလွန်နှေးကြပါတယ်တဲ့Facebook ကဆွေးနွေးထားတာတွေထဲမှာတော့တရားဥပဒေစိုးမိုးပိုင်းကိုတာဝန်ယူထားတဲ့ဝန်ကြီးဌာနတွေကအစိုးရမှမရှိသလိုလက်ပြီးလက်ယူလည်းမပြောက်သေးပါဘူးတဲ့ငင်းကြေးရေးလည်းအပြည့်အဝမရှိသေးတော့မရှိသေးဘူးလို့ပဲပြောပြစီတဲ့နောက်တူကတော့တရားဥပဒေစိုးမိုးရေရွရလာတာကိုကွင်းစင်စဉ်းစားလေ့လာကြရမလို့အောင်ထင်ရှားပါတယ်တဲ့ဒါကကျွန်တော်တို့စီကို email Facebook ကနေဆွေးနွေးထားချက်တွေပါဆိုတော့ဇာဦးတမောင်နဲ့ဇာဦးချင်းမြင့်တို့ကျွန်တော်တို့အချိန်3မိနစ်4မိနစ်လောက်ရပါသေးတယ်အဲ့တော့ဇာဦးတမောင်ရင်ဆုံးဖြစ်ပါခင်ဗျာဒီထက်ပိုပြီးတော့တိုးတက်အောင်ဘာတွေလုတ်တင်ပါတယ်လဲအဓိကလုတ်တင်တဲ့ကိစ္စကြီးနှစ်ခုသုံးခုလောက်ပြောပါခင်ဗျာ
ကျွန်တော်ပြောတာလည်းအချက်ကိုအခြေခံပြီးတော့ပြောပါမယ်နံပါတ်တစ်ကတော့ကျွန်တော်ဥဒေပြီးတော့လွတ်တော်ရင်ဖြစ်ပါလေလွတ်တော်တွေကပြီးခဲ့တဲ့၅လဆောင်ကကျွန်တော်ဥဒေကောင်တရား30%လက်ကျင့်ကိုပြင်လာယူတင်လာပြီးဒါလည်းလုတ်တယ်ဒါမှမဟုတ်အဲ့ဒါကမျိုးဥဒေမဖြစ်ပါဘူးမကျော်သွားရင်အကြောင်းတရားကြီးတွေအခုကျွန်တော်တို့ဖြစ်နေတဲ့အခြေပါငွေမျိုးတွေပါမယ်လို့ကျွန်တော်သုံးသပ်ပါတယ်ဒါကြောင့်ဥဒေပြီးလွတ်တော်တွေကတိတိပိပိနဲ့ဥဒေကိုပြုလို့လုပ်တယ်အခုကတော့ဒီလိုသူ့ဆိုရဖို့ဒီနေ့ကတော့ဒီလိုကိစ္စဒီလိုနေရာမှာလည်းဆိုပြီးအထူးကျေးဇူးကိုယူဆဖို့လိုလိမ့်မယ်ဒီလူတွေနဲ့ဥပဒေရှိဖို့လိုတယ်ဒီလိုအဲ့ဒီဥပဒေဒီလိုရယ်တည်ဖို့လိုတယ်ဒီပြင်ဒီလိုရယ်လိုင်းနာဖို့လိုပါတယ်တရားစီရင်မှန်လိုက်တရားစီရင်မှန်လို့အောက်တိကင်းဖို့လိုတယ်သူ့မှာဒီလိုအောက်တိတရားနေရာထဲမှာအားလုံးကင်းအောင်ဒီလိုလေးကိုကျွန်တော်ကြိုးစားပေးရမယ်အနေအားရှိတယ်နိုင်ငံနိုင်ငံရဲ့တက်ဖွဲ့ကြတော့သူကသူ့မှာဒီအားရသူရောက်တဲ့ပစ္စည်းတွေအားလုံးဒီနေ့ဂိုင်းပတ်လို့ရှားမှုတွေများလာတယ်။ဒီမတိနိုင်ဘူး။ဒါကြောင့်သူ့ရဲ့ဒီလိုရတဲ့ခွေရလို့ပြုပြရပါလေအများကြီးရှိပါလေ။နောက်တစ်ခုကကျွန်တော်ပြောတဲ့အချင်းတောင်။တောင်ရင်လေးကျွန်တော်တို့တောင်လဲမှာသွားပြီးထွက်လာရင်ဒီကလွတ်လွတ်လပ်လပ်နဲ့စိတ်ကောရုပ်ကိုပြောင်းလဲလာမှာဖြစ်တယ်။ဒါလို့ဒီလိုလူကြီးကိုယူပါလေ
။ဟုတ်ကဲ့။
ဒီမှာလည်းငယ်နေတာကောင်းဖို့ဒီကျွန်တော်တို့ကော်မရှင်ကကျွန်တော်ကပြောပြလို့အခုလူရှင်ဒီသားအစည်းအဝေးနဲ့မကြမ်းမှကျွန်တော်တို့စိတ်ဆုပ်ကမှာပြည့်စုံတယ်ပြီးတော့လုပ်ကုန်လို့ပါလေ
ဟုတ်ကဲ့ခင်ဗျ
ာဒီကျွန်တော်တို့ဒီ best counsel နဲ့ကျွန်တော်တို့ကြိုးစားပြီးတော့ရင်းနှီးပါလေမြန်မာနိုင်ငံရဲ့ဥပဒေအားလုံးကိုဒီလိုမျိုးဒီလိုအားလုံးမို့ဒီစဉ်းစားအသိဉာဏ်လေးတွေကလူစုပေါင်း100နဲ့တခုရှိတယ် တော့ပြင်ဆင်ပြီးတော့ဒီအဥပဒေစိုးမိုးရေးအားကောင်းမှုလုပ်ပေးနေပါတယ
်ဟုတ်ကဲ့ခင
်ဗျာဒီနေ့ပါလာတဲ့ဝေလာတို့တွေ139ခုရှိတယ်ဒါတွေနဲ့နမမလာဖြစ်ဖို့ဥပဒေရှိတယ်လူဥပဒေမရှိတဲ့34ခုတည်းလည်းကျွန်တော်လုပ်ပေးနေပါတယ
်ဟုတ်ကဲ့
ဒီလိုလားဒီအဥပဒေစိုးမိုးရေးအချိန်ကြိုးပင်းမှာအားကောင်းမှုကာလရှိမှာတိရခံရမှုတကူကျွန်တော်
ဟုတ်ကဲ့ပါဆရာဦးကြည်မြင့်ဆရာဦးတမအောင်ပြောထားတဲ့အချက်တွေပြင်အရေးကြီးတဲ့အချက်တစ်ချက်တစ်ချက်ရှိသေးရင်ထပ်ပြောပါဆရာ10မိနစ်လောက်အချိန်ရပါတယ
်ဟုတ်ကဲ့ပါခင်ဗျာ2008အချိန်ကဥရီကိုပြန်ပြင်းတဲ့အခါမျိုးမှာတော့ကြားပြင်းရေကို3ဦးတိုင်းတို့မျိုးဂျူရီစနစ်တဲ့ပြန်မှုကတော့ပြင်ဖို့အလွန်အရေးကြီးလိုအပ်ပါတယ်လက်ရှိဆရာတပါးလိုက်ကြားပြင်းရတော့လုံးဝသုံးမရပါဘူးခင်ဗျာသိချက်ပါသိချက်ကတော့ဘာလဲဆိုရင်ဝန်တိုင်းမျိုးကိုပြားသူကြီးတွေဝန်ထမ်းတွေကိုထိမ့်သိမ့်နေတယ်မှာအပေါ်ကနေပြီးစနစ်တကျစီစစ်တဲ့စနစ်ကိုတိတိကျကျလောက်တော့ department တွေကိုတကျလောက်ရမယ် department တွေ inquiry လောက်ရမရှိပါဘူးဘာလို့လို့ဘာမှအရေးကြီးပါဘူးဘာမှလည်းမဖြစ်ပါဘူးအဲ့ဒါမျိုးအဲ့ဒီဟာကိုလည်းဌာနဆိုင်ရာကိုလည်းတိချလုပ်ဖို့လိုပါတယ်နောက်ရဲတပ်ဖွဲ့ကြီးကိုလည်းပဲတိချကောင်းမွန်တဲ့ရဲတပ်ဖွဲ့ကြီးဖြစ်အောင်လုပ်ဖို့လိုပဲစစ်နေကြုံကြီးကလည်းသူ့အောက်ကဥပဒေဝန်ထမ်းတွေကိုအရင်စိတ်ဓာတ်တွေကိုပြက် shop ပြက်ဟိုပေါ့ပြင်ဆင်ပြီးတော့ဥပဒေဝန်ထမ်းတွေကလည်းရဲတပ်ဖွဲ့ကြီးကိုပြန်ချိန်ကြောင်းလာတရားစီရင်ကိုပြန်ထောက်ဖို့ဖြစ်နေတယ်ဥရေဝင်ဖြစ်လာအောင်လေလို့ပြောလို့တယ်အဲ့ဒါမှတရားစီရင်ကောင်းပါပါပြည်သူတွေဝိုင်းကူညီုံနဲ့မရပါဘူးအဲ့ရန်နရားကြီးကိုပြန်ပြီးတော့ပြင်ဆင်ရမှာပဲလို့ကျွန်တော်ပြန်ပြောပါတော့ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာပြန်နိုင်ဆွေးနွေးပေးတဲ့တရားလူတော်ရှင်ကြီးဦးကြည်မြင့်ကျွန်တော်တို့ကော်မရှင်ဖွဲ့ဝင်ဦးတင်မောင်ဦးနှုတ်လုံးအထူးပဲကျေးဇူးတင်ပါတယ်ဒါရေးပေါင်းဆွေးနွေးကြတဲ့တော်တော်ရှင်တွေအားလုံးပဲကျေးဇူးတင်ပါတယ်အထူးဖြင့်တော့ဒီလိုင်းကနေနားဆင်ကြတဲ့ပြည်သူတော်တော်ရှင်အားလုံးကျေးဇူးတင်ပါတယ်ခင်ဗျာကျွန်တော်တို့နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာပြန်ဆုံကြသေးတာပေါ့ခင်ဗျာ
သူမခင်ဖြူထွေးနဲ့အတူကိုကြော်ကြော်သိန်းစီစဉ်တင်ဆက်တဲ့တရားရည်လိုင်းဆွေးနွေးခန်းကိုကြားခဲ့ရတာပါရှင်။ကျမတို့အခုထုတ်လွှင့်ပေးခဲ့တဲ့တနအိစအစီအစဉ်ကိုအစီအစဉ်ပြပြချင်းမြန်မာစံတော်ချိန်ည10:00နာရီနဲ့17:00နာရီထိလိုင်းဒိုမီတာ30နဲ့58တို့ကနေပြန်ပြီးထုတ်လွှင့်ပေးသွားအောင်ပါ။ဒီကနေ့ညပိုင်းစီစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။ကြာရှည်နေတဲ့အချိန်အတွင်းသတင်းအချင်းချို့ကိုကောင်းလင်းကပြောပြပေးပါအောင်။
မွတ်စင်းငယ်ခုနှစ်ငယ်ကနိုင်ငံသားတွေပြည်ဝင်ခွင့်နဲ့ဒုက္ခသည်တွေကိုအမေရိကန်ပြည်တော်စုကလက်ခံနေတဲ့အစီအစဉ်တွေကိုဆန့်ကျင်ထားဖို့သမ္မတဒေါ်နယ်ထရန့်ရဲ့အမိန့်ကြောင့်ဥပဒေကြောင်းရအခြေတင်ဖြစ်နေရတယ်နဲ့ပတ်သက်ပြီးရှောက်လဲချက်တွေကိုပြည်တော်စုယူကန်တရားရုံးတစ်ခုမှာဒီကနေ့အင်္ဂါနေ့ကြားနာမှာဖြစ်ပါတယ်။တရားရေးဝန်ကြီးဌာနရဲ့ရှောက်လဲချက်မှာတော့သမ္မတရဲ့အမိန့်ဟာအမေရိကန်ပြည်တော်စုကိုနိုင်ငံသားတွေဝင်ရောက်မှုတွေနဲ့ဒုက္ခသည်တွေကိုလက်ခံနေတဲ့အစီအစဉ်တွေပေါ်သမ္မတတူရဲ့လုပ်ပိုင်ခွင့်ရဥပဒေနဲ့အညီဆောင်ရွက်တာသာဖြစ်တဲ့ကြောင်းဖော်ပြထားတာပါ။ရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပတ်သက်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကာဝယ်ပြောဆိုနေတဲ့အပေါ်လူ့ခွင့်ရေးလှုပ်ရှားမှုဖွဲ့တွေအမေရိကန်လွှတ်တော်အမတ်တွေငြိမ်းစားစစ်ဘုတ်ချုပ်ကြီးတွေနဲ့တန်တမန်တွေကစိုးရိမ်ညောင်ပြောဆိုခဲ့ကြပါတယ်။သမ္မတထရန့်ကတော့ရုရှားသမ္မတပူတင်ကိုသူ့အကြောင်းကိုသူမသိတယ်လို့ရုရှားနဲ့တစုံတရာအပေးယူလုပ်ထားတာမရှိဘူးလို့ Twitter အင်တာနက်လူမှုကွန်ရက်ကနေအင်္ဂါနေ့ဒီကနေ့မှာပဲပြောဆိုခဲ့ပါတယ်။အာဖဂန်နိုင်ငံကာဘူးမြို့တော်ကတရားရုံးချုပ်အဆောက်အဦနှင့်အသေးခံဘုံခွဲတက်ခတ်မှုကြောင့်လူ20တက်မနည်းသေဆုံးပြီးနောက်ထပ်40လောက်ဒဏ်ရာရရှိခဲ့တဲ့အကြောင်းအာဖဂန်စိုးရတောင်းရှိသူတွေကပြောပါရယ်ဘုံတန်တင်းသူအများစုကတော့တရားရုံးဝန်ထမ်းတွေဖြစ်ကြပါရယ်တရင်သေးစိတ်ချက်လက်တွေဆက်လက်ထွက်ပေါ်နေစေဖြစ်ပြီးတက်ခတ်မှုနဲ့ပတ်သက်လို့ဘယ်သူမှမတော့သူတို့လက်ချဲဆိုပြီးကြီးညာတာမျိုးတော့မရှိသေးပါဘူးစီးရီးယားဆွေကထောင်နဲ့ချီတဲ့အကျဉ်းသားတွေကိုကွပ်မြက်ပြီးအစုလိုက်ပြုံလဲမြုံနှံခဲ့တဲ့လောက်ရာဆီယာဆွေမှုနဲ့လူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုကျူးလွန်တာရောက်တဲ့အကြောင်းနိုင်ငံကလူ့ခွင့်ရေးလို့ရှာမှုဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်2017ခုနှစ်ကနေ2015ခုနှစ်အတွင်းအကျဉ်းသားပေါင်း 9,000 ကနေ 13,000 လောက်ထိတပ်ဖြတ်ခံရသလိုဒမက်စကတ်မြို့ပြင်မှာရှိတဲ့စစ်နယ်အကျဉ်းထောင်မှာကွပ်မြက်မှုတွေရပ်ဆိုင်းသွားပြီလို့ယုံကြည်လောက်ဆရာအကြောင်းတွေမှတွေ့ရတဲ့အကြောင်းလည်းဖော်ပြထားပါတယ်
တရင်ချင်းချက်ကိုကောင်လွင်ဦးကပြောပြပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လို့ရင်မူကမခင်ဖြူတွဲဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခဲလ်ဒူဘန်စကီဖြစ်ပါတယ် VOA American အသံမနက်ခင်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နဲ့8:00အထိလိုင်းဒိုမီတာ24 kHz 11.33 ညလိုင်းဒိုမီတာ40 kHz 9.30 လိုင်းဒိုမီတာ48 kHz 65လိုင်းဒိုမီတာ50 kHz 9.99နဲ့လိုင်းလမီတာ190 kHz 15.95တို့ကနေဖန်ယူနာဆိုင်နိုင်ပါတယ်ဒေါက်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းချမ်းမွှေးလမ်းပါစေရှင် VOA ကိုအပိဒါစင်အတွက်လည်းအထူးပဲကျေးဇူးတင်ပါတယ
် This program has come to you from the Voice of America, Washington.